Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်မတ်လ17ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒါကမီတာ32 40နဲ့48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလို့ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်လေးတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုလည်းလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ကြာလူကထုတ်ပြန်လိုက်ရတဲ့ FBI ဒုတိယကြီးကဟာသူနဲ့သမရာကြားဆက်သွယ်ပြောဆိုတာတွေအားလုံးကိုမှတ်တမ်းတင်ထားတယ်လို့သတင်းမီဒီယာတွေကပြောကြပါတယ်။လူဝင်ညာပရိပခဟာမြန်မာတနေငယ်နဲ့ဆိုင်တဲ့ကိစ္စမဟုတ်ပဲဒေတာရင်းလုံလုံရေးကိုချင်းချောက်တဲ့အဆင့်ရောက်မဲ့အန္တရာယ်ရှိနေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဒီကနေ့ဟာရုရှားနိုင်ငံမှာသမရာရွေးကောက်ပွဲအတွက်မဲပေးကြမယ့်နေ့ဖြစ်ပြီးလက်ရှိသမရာဗလာဒီမီယာပူတင်နဲ့နိုင်ရမယ်လို့အများကခံမှန်းပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်စီစဉ်နေတဲ့မှာတော့အရင်ဆုံးပထမဆုံးကျင်းပတဲ့ဩစတြေးလျနဲ့အာဆီယံထိပ်သီးအစည်းအဝေးစာချုပ်လာလက်မှတ်ရေးထိုးဝယ်အခမ်းအနားမှာထောက်လှမ်းရေးသတင်းအချက်အလက်တွေဖလှယ်ရင်းနဲ့ပတ်သက်လို့
So we have to be constantly alert, constantly working with our neighbors in the region. The sharing of intelligence is critically important.
ဩစတြေးလျဝန်ကြီးချုပ်ရဲ့ပြောကြားချက်နဲ့တူနားဆင်ရဖို့ရှိပါတယ်။2019ဘန်ဒါနှစ်ပထမ6လပိုင်းအတွက် NRD အစိုးရကအမျိုးသားစီမံကိန်းဥပဒေမူကြမ်းအကြောင်းမြန်မာရေးတုံ့တက်ချက်နဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်ရှင်။ဒုတိယပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေ့လာဆွေးနွေးခန်းကိုပြန်ပြီးထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးကြပါမယ်ရှင်
။ရာထူးကထုတ်ခံလိုက်ရတဲ့ FBI ဒုတိယညွှန်ကြားရေးမှူး Andrew McCabe ဟာသူနဲ့သမ္မတဒေါ်နယ်ထရမ့်တို့အကြားဆက်သွယ်ပြောဆိုခဲ့တာတွေကိုအသေးစိတ်မှတ်သားထားတယ်လို့သတင်းမီဒီယာတွေကစနေနေ့မှပြောကြပါတယ်။ Mr. McCabe ကိုသမ္မတထရမ့်ကလာတော်ကြားလူသိရှင်ကြားဝေဖန်ပြစ်တင်တာတွေလုပ်ခဲ့ပြီးတောက်ကြာနေနောက်ပိုင်းမှာတော့ရှေ့နေကျ Jeff Sessions ကရာထူးကနေထုတ်ပြစ်လိုက်တာပါ။Mr. McCabe က FBI မှာတာဝန်ထမ်းလာတာနှစ်ပေါင်း20ကျော်ဖြစ်ပြီးအငြင်းစားယူမဲ့ရက်မတိုင်ခင်နှစ်ရက်လိုမှပဲအထုတ်ခံရတာပါ Mr. McCabe ဟာခွင့်ပြုချက်မရှိဘဲသတင်းမီဒီယာကိုဖွင့်ချခဲ့ပြီးတော့ကျန်းသစ်စာချိန်ဆိုပြီးစစ်ဆေးခံရခြင်းအပါအဝင်အခြေအနေများပြားမှာဖြောင့်မတ်ယူသောမှုမရှိခဲ့ဘူးဆိုတာတွေ့ရတယ်ဆိုတော့တရားရေးဌာနစစ်ဆေးရမှုချုပ်နဲ့ FBI တို့ရဲ့အစီရင်ခံစာတွေကိုထောက်ပြပြီး Andrew McCabe ကိုတာဝန်မှချက်ချင်းရပ်ဆိုင်လိုက်ပြီးဆိုပြီးတော့ရှင်းနေကျ Sessions ကထုတ်ပြတာပါ FBI မှာဒုတိယအဆင့်မြင့်ဆုံးပုဂ္ဂိုလ်ဖြစ်ခဲ့သူ McCabe ဟာဇန်နဝါရီလကလေးကခွင့်သွားနေတာဖြစ်ပြီးသူ့ရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့တနင်္လာနေ့မှာသူရဖို့ရှိတဲ့ခန်းစားခွင့်အပြည့်နဲ့အငြင်းစားယူဖို့စီစဉ်ထားတာပါ။ဒါပေမဲ့လည်းအခုတော့ယာရုကနေထုတ်ခံလိုက်ရတာကြောင့်သူ့ရဲ့ပင်စင်လဆောင်ငွေတချို့တဝက်ဒါမှမဟုတ်အားလုံးဆုံးရှုံးသွားမယ်အရေးရှိနေပါတယ်။ Mr. McCabe ကတော့သူ့ကိုထုတ်ပြတာဟာလက်တုံ့ပြန်တာဖြစ်ပြီး FBI ညွှန်ကြားရေးမှူး James Comey ကိုထုတ်ပြလိုက်ပြီးတဲ့နောက်ပိုင်းသူပါဝင်ခဲ့တဲ့ခန်းကဏ္ဍကသူလုံးဆောင်ခဲ့တာတွေနဲ့သူကြုံတွေ့သိမြင်ခဲ့ရတာတွေကြောင့်သူ့ကိုရွေးထုတ်ပြီးအခုလိုလုပ်လိုက်တာဖြစ်တယ်လို့တောက်ကြနေနှောင်းပိုင်းထုတ်ပြန်ချက်တခုမှပြောထားပါဗျ
။ရာထူးကဖယ်ရှားခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမဟောင်း James Comey ကအမေရိကန်ပြည်သူပြည်သားတွေအနေနဲ့ဘသူဟာဂွန်ပြုတ်ထိုက်သူဖြစ်ပြီးတော့ဘသူကတော့ဂွန်မျိုးထိုက်သူမဟုတ်ဘူးဆိုတာမကြခင်ဆုံးဖြတ်လိုက်မယ်လို့ပြောဆိုလိုက်ပါတယ်။ Mr. Comey ကသမ္မတကြီးခင်ဗျာကျွန်တော်ပြောမယ့်အကြောင်းအရာတွေကိုအမေရိကန်ပြည်သူပြည်သားတွေမကြခင်မှာပဲကြားပါတော့မယ်။ဘသူဟာလေးစားဂွန်မျိုးထိုက်သူဖြစ်တယ်လဲဆိုတာကိုသူတို့ဘာသာအကဲဖြတ်နိုင်ကြပါလိမ့်မယ်ဆိုပြီးတော့စနေနေ့ကTwitter မှာရေးသားလိုက်တာပါ။ Mr. Comey ရေးသားထားတဲ့ Higher Loyalty လေးနှစ်စွာတည်ဆောက်ဆောင်တည်ခြင်းလို့အဓိပ္ပာယ်ရတဲ့စာအုပ်ကို April လမှာထုတ်ဝေဖြန့်ကျင်ဖို့စီစဉ်ထားပါတယ်။သမ္မတ Trump ရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့ Russia ကိုဆက်နွယ်မှုရှိနေနိုင်တာကိုစုံစမ်းတဲ့အတွက်ဆိုပြီးပြီးခဲ့တဲ့မေလမှာ Mr. Comey ကိုသမ္မတ Trump ကရာထူးကဖယ်ရှားလိုက်တာပါ။အဲ့ဒီအချိန်မှာပဲ Mr. Comey ကလည်းအလုတ်ကထုတ်ပယ်မခံရခင်သမ္မတ Trump နဲ့မကြာခဏပြောဆိုဆွေးနွေးတဲ့အချိန်တိုင်းမှာစိတ်မသက်မသာဖြစ်ခဲ့ရကြောင်းပြောဆိုခဲ့ပါတယ်။
ပြည်ထောင်စုမှ23ကိုနိုင်ငံကနေထွက်တော်ဖို့ရုရှားကစနေနေ့မှာကြေညာလိုက်ပြီးတဲ့နောက်ကြီးတွေအနေနဲ့နောက်ထပ်ဘာဆက်လုပ်မယ်ဆိုတာကိုဆုံးဖြတ်သွားမယ်လို့ပြည်ထောင်စုဝန်ကြီးချုပ်ထရီဇာမေကစနေနေ့မှာပြောပါရတယ်။ပြည်ထောင်စုမြေပေါ်မှာနိုင်ငံသားတွေနဲ့တခြားလူရဲ့အသက်အန္တရာယ်ကိုရုရှားဆိုရကချင်းချောက်တာမျိုးကျွန်တော်တို့ဘယ်တော့မှသိခံမှာမဟုတ်ပါဘူး။ကမ္ဘာတဝန်းကကျွန်တော်တို့မိတ်ဆွေတွေနဲ့မဟာမိတ်တွေရဲ့အားကောင်းတဲ့ထောက်ခံမှုကြောင့်ကျွန်တော်တို့ရဲ့အသေးချာခိုင်မာစေပါတယ်လို့လန်ဒန်ညူတော်မှာကျင်းပတဲ့ Conservative Party ຫນွေဦးကာလာဆွေးနွေးပွဲမှာဝန်ကြီးချုပ်မေကပြောသွားပါတယ်။ရုရှားသံတမန်23ဦးကိုပြည်ထောင်နိုင်ငံကနေနှင်ထုတ်မယ်လို့ဒီကနေ့မှအစောပိုင်းမှာဝန်ကြီးချုပ်မေကပြောပြီးတဲ့နောက်ရုရှားဘက်ကလည်းလက်တုံ့ပြန်လို့ဆောင်တာပါရုရှားတချို့ဟောင်းဆာဂီးစခရီပိုးနဲ့တမိဖြစ်သူယူလာယာတို့ကိုဓာတုအစစ်နဲ့လုံခြံတပ်ဖြတ်ဖို့ကြိုးစားခဲ့မှုနဲ့ဆက်ဆက်ပြီးနောက်ဆက်တွဲတန်တမန်တွေကိုအပြန်အလှန်နှင်ထုတ်တာတွေဖြစ်လာတာပါစခရီပိုးနဲ့တမိဖြစ်သူတို့ကိုဆော့စ်ဒူရီမျိုးပန်းညာတခုထဲမှာသတိလေးနေမျောနေတာတွေ့ခဲ့ရပြီးတဲ့နောက်စေးရုံတင်ထားရပြီးစိုးရိမ်ရတဲ့အခြေအနေမှာရှိနေသေးပါပဲသူတို့ကိုတိုက်ခိုက်တာမှာ ဆိုဗီယက်ပြည်တော်စုခေတ်ကထုတ်လုပ်ခဲ့ပြီးအခုရုရှားကဆက်ရယူထားတဲ့ Novi Chok လို့ခေါ်တဲ့အာယုံရောထိဓာတုအစိတ်ကိုသုံးခဲ့တယ်လို့ဗြိတိသျှတာဝန်ရှိသူတွေကပြောထားပါတယ်။ Salisbury မှာဖြစ်ခဲ့တာနဲ့ပတ်သက်ပြီးဂျီတင်ရဲ့ရန်စားတဲ့လုပ်ရက်တွေနဲ့အခြေအမြင့်မဲ့ဆွေးဆွဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာလို့ရုရှားကပြောပါတယ်
။မြောက်ကိုရီးယားကိုယ်စားလှယ်တွေနဲ့ဆွီဒင်နိုင်ငံခြားရေးဝန်ကြီးတို့ရဲ့၃ရက်ကြာဆွေးနွေးပွဲနေ့မှာပြီးဆုံးသွားပါပြီ။ဒီဆွေးနွေးပွဲကနေ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့တွေ့ဆုံရေးဦးတည်သွားနိုင်ပါတယ်။မြောက်ကိုရီးယားကျွန်းဆွေဒေသကတင်းမာမှုတွေလျော့ချသွားအောင်ဆွေးနွေးပွဲတွေကမကရကျင်းပခြင်းအပြင်ဆွီဒင်နိုင်ငံကကြိုးစားနေကြောင်းကုလသမဂ္ဂဆိုင်ရာဆွီဒင်သမ္မတ Olof Scholz ကတောက်ကြားနေမှာပြောပါရယ်။ဆွီဒင်နိုင်ငံဟာမြောက်ကိုရီးယားမှာတန်ယုံဖွင့်ထားတဲ့အနောက်နိုင်ငံတချို့ထက်ကနိုင်ငံတစ်ခုလည်းဖြစ်ပါရယ်။အဲ့ဒီတန်ယုံမှာဆွီဒင်နိုင်ငံသားတွေအတွက်တမကအမေရိကန်၊ကနေဒါနဲ့ဩစတြေးလျနိုင်ငံသားတွေရဲ့တန်မာရေးကိစ္စရပ်တွေကိုလည်းဆောင်ရွက်ပေးပါရယ်။ကိုရီးယားကျွန်းဆွယ်လုံခြုံရေးအခြေအနေတွေဟာကမ္ဘာတစ်ဝန်းလက်ရှိဖြစ်ပေါ်နေတဲ့ဖြစ်ဟာအများဆုံးကိစ္စရပ်တွေထဲကတစ်ခုဖြစ်ပြီးတော့အဲ့ဒီနေရာကတင်းမာမှုတွေရောကြဖို့ဆွီဒင်နိုင်ငံကတစ်စိတ်တစ်ပိုင်းပါဝင်ဆောင်ရွက်နေပါတယ်လို့စကွန်ကနယူးယောက်မြို့မှာသတင်းထောက်တွေကိုပြောဆိုခဲ့ပါရယ်။မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယုံဟိုနဲ့ဆွီဒင်နိုင်ငံခြားရေးဝန်ကြီးစတီဖန်လိုဖန်တို့လည်းစတော့ခ်ဟ ோம் မြို့မှာတောက်ကြနေကခဏတွေ့ဆုံခဲ့ကြပါရယ်။ဒါပေမဲ့လည်းသူတို့ဘာအကြောင်းနဲ့ဆွေးနွေးကြသလဲဆိုတာကိုတော့နှစ်ဖက်အရာရှိတို့ရဲ့ပြောရေးဆိုခွင့်ရှိသူတို့ကထုတ်ဖော်ပြောဆိုတာမရှိပါဘူး။
ကျန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်ဒိုင်းထိုမီတာ32 kHz 9335ဒိုင်းထိုမီတာ40 kHz 9633ညဒိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီခန့်ပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
ဒီရွေးကနေတနင်္ဂနွေမနေ့ဖက်တင်များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဝေညာချက်တဲဟာမြန်မာနိုင်ငံကြီးရဲ့ခီးဆောင်မှုပဲဒေတာရင်းလူညုံရင်းဆိုင်ရာအန်ဒရယ်အဆင့်တီရောက်သွားနိုင်တယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဆက်ကသတိပေးလိုက်ပါတယ်။အော်စတြေးလျနိုင်ငံမှာကျင်းပနေတဲ့အာဆီယံအော်စတြေးလျထိပ်သီးစည်းဝေးတွင်ဝန်ကြီးချုပ်ဘရော့ဆက်ကအဲ့လိုသတိပေးလိုက်တာပါ။အဲ့ဒီစည်းဝေးကိုနိုင်ငံတော်တမန်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တက်ရောက်နေပြီးရိုဝေညာရီပေါ်မြန်မာဆွေးရရပြုမှုလှုပ်ဆောင်မှုကြောင့်လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဒေါက်ဆန်းစုကြည်ကိုတရားဆွဲဆိုဖို့အော်စတြေးလျရှိနေတချို့ကကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လေဒေါက်ဆန်းစုကြည်ဟာတန်တမာရေးအကာအကွယ်ကြားထားသူဖြစ်တာကြောင့်အဲဒီလိုတရားမစွဲနိုင်ဘူးလို့ဆိုပြီးဩစတြေးလျရှေ့နေချုပ်ကပယ်ချလိုက်ပါတယ်။ဒေါက်ဆန်းစုကြည်ဟာသုံးဝေကြခီးစဉ်နဲ့ဩစတြေးလျမှာရောက်နေတာဖြစ်ပြီးသူ့ကိုစံနှပ်ပြကန့်ကွက်တာတွေလည်းရှိပါတယ်။ဒီကြောင့်ပြည်ဆောင်မကိုသတင်းတွေပြီးနားဆင်ရပါမယ်။ဒီတော့ဒီမှာပဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကမြန်မာနိုင်ငံကိုပြန်လာမဲ့သူတွေကိုဆူရကလက်ရှိပြင်ဆင်ထားတဲ့ယာယီစခန်းမှာတသက်လုံးထားသွားမှာမဟုတ်ပါဘူးလို့မောင်နှောခင်ထူထူအချို့ရဲ့ဦးစီးဌာနမှဦးရဲထွတ်ကသတင်းတော့တွေကိုပြောပါတယ်။ဆူရရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတရင်တော့တွေတရင်ယူဖို့ရောက်နေကြတဲ့ချိန်ဦးရထွတ်ကလည်းလို့ပြောတာပါသူတို့ကိုယာယီစခန်းမှာတကယ်လုံးနေဖို့မပြောနိုင်ပါဘူးသူတို့ကိုအကြာကြီးအဲ့ဒီမှာထားဖို့အစီအစဉ်ရောရည်ရွယ်ချက်ပါမရှိပါဘူးလို့ဦးရထွတ်ကပြောတဲ့အကြောင်း AFP တရင်တပုတ်မှာကိုးကားကြီးသားထားပါတယ
်ရုရှားနိုင်ငံရဲ့သမရရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးနိုင်ငံကောင်းဆောင်တယောက်အဖြစ်16နှစ်ကြာတာဝန်ယူလာတဲ့သမရဗလာဒီမီယာပူတင်ကိုနောက်ထပ်6နှစ်သက်တမ်းအတွက်ရွေးချယ်ကြလိမ့်မယ်လို့ခန့်မှန်းရပါတယ်သမရပူတင်အနေနဲ့စိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်နေရပေမဲ့လည်းဘယ်ပိုင်ဖက်တဦးကမှသူ့ကိုစိန်ခေါ်နိုင်မဲ့ပုံတော့မရှိပါဘူးသမရရွေးကောက်ပွဲဝင်ရောက်အရွေးခံမဲ့သူတွေထဲမှာဖြစ်ရမှရုပ်တံတရုပ်ဆောင်တဦးနဲ့အစွန်းရောက်အမျိုးသားရေးဝါဒီတဦးတို့လည်းပါဝင်ပြီးတော့မဲအနေငယ်လောက်သာရမယ်လို့ခန့်မှန်းရပါတယ်သမရပူတင်ကတော့မဲ50ရာခိုင်နှုန်းကျော်ရမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းသမရပူတင်ရဲ့ရွေးကောက်ပွဲအဖွဲ့ကတော့မဲ90ရာခိုင်နှုန်းကျော်ရမယ်လို့ခန့်မှန်းနေကြတာပါ။တနင်္ဂနွေနေ့မှာကျင်းပမယ့်သမရရွေးကောက်ပွဲကိုဒေတာခွဲပြီးတော့အချိန်70ချိန်ခွဲကျင်းပသွားမှာပါ။နိုင်ငံအရှိပဲဆုံးကဒေတာမှာရွေးကောက်ပွဲစတင်ပြီးတော့အနောက်ဖက်အစွန်းဆုံးက Kliningrad ပြည်နယ် Baltic Enclave မှာအဆုံးသတ်မှာဖြစ်ပါတယ်။လူအောင်တရကိုတန်းတို့မဲစင်းပြဖို့မှတ်ပုံတင်ထားပါတယ်။အစိုးရပိုင်းရွေးကောက်ပွဲစီမံရေးအဖွဲ့ဖြစ်တဲ့VCIOM ကတော့မဲဆန္ဒရှင်93ရာခိုင်နှုန်းလာရောက်မဲပေးကြမယ်လို့ခန့်မှန်းထားတာပါ။ရုရှားနိုင်ငံကအစိုးရမဟုတ်တော့အဖွဲ့အစည်း Lavender Center ရဲ့ဒီဇင်ဘာလမှာကောက်ယူခဲ့တဲ့စစ်တမ်းမှာတော့မဲဆန္ဒရှင်58ရာခိုင်နှုန်းတို့ကရွေးကောက်ပွဲကိုတပိတ်မှတ်ဖို့စီစဉ်ထားတယ်လို့ဖော်ပြထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုတွင် IS အစွန်ရောက်35ယောက်ထိသေဆုံးသွားပြီးတော့တရားစင်တဲ့မင်းနဲ့တန်ရာသွားပါတယ်။IS ဖွဲ့စခန်းတွေရှိတဲ့ Jaws Jan ပြည်နယ် Dazab နဲ့ Kishtiba ခရိုင်တွေမှာအာယုံတက်ချိန်မတိုင်ခင်ဒီကြောင်းကနေတိုက်ခိုက်တာဖြစ်တယ်လို့ Afghan Data ဆိုင်ရာစစ်ဘက်ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒီဆုံးသူတွေထဲမှာ Afghan Indigenous Uzbekistan နိုင်ငံကနိုင်ငံသား9ယောက်လည်းပါတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ Kishtiba ခရိုင်မှာ American အထူးတပ်ဖွဲ့ကမြေပြင်စစ်ဆင်ရေးတစ်ခုလည်းလုပ်ခဲ့ပြီးအရေးပါတဲ့ Daesh တမူတူကိုသူ့ရဲ့လက်ထောက်အများပြားနဲ့တူဖမ်းဆီးရမိခဲ့တယ်လို့အာဖဂန်စစ်ဖက်ထုတ်ပြန်ကြမှာပြောထားပါတယ်။ Daesh ဆိုတာကတော့ IS တွေကို Arab ဘာသာစကားနဲ့ခေါ်ဆိုတာပါ။ ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးအမေရိကန်စစ်ဘက်ကမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။ IS ကိုလူလာတဲ့အုပ်စုစုကအာဖဂန်နစ္စတန်၊ပါကစ္စတန်နဲ့စတဲ့ဒေသမှာဂျီဟတ်ဝါဒီတွေကိုစုစည်းဖို့ရည်ရွယ်ပြီးဆိုရှယ်မီဒီယာကနေလုံဆော့စည်းမှုတစ်ခုစလုပ်ခဲ့ပြီးတဲ့နောက်တည်းမှာပဲအမေရိကန်ကတည်ချောင်းကနေတိုက်ခိုက်တာပါ။
တရုတ်ကမ္ဘာရှိချင်းပင်ကဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကိုစနေနေ့ကတယ်လီဖုန်းဆက်ပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိမဲ့ကိစ္စရပ်တွေကိုဥပမာအဖြစ်ပူးပေါင်းဆောင်ရွက်သွားတဲ့လို့ပြောဆိုခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အဖြစ်၄ချိန်မြောက်ပြန်လည်အရွေးခံရတဲ့အန်ဂလာမာကဲကိုကမ္ဘာရှိကကွန်မြူစကားပြောကြားခဲ့တယ်လို့မာကဲကလည်းစနေနေ့မှာကျင်းပနေတဲ့73ချိန်မြောက်ပြည်သူညီလာခံကနေကမ္ဘာရှိကိုတညီတညွတ်ထဲထောက်ခံမဲ့ပေးရွေးချယ်လိုက်တဲ့ပုံကွန်မြူစကားပြန်လည်ပြောဆိုခဲ့ပါတယ်။တရုတ်နဲ့ဂျာမနီတို့ရဲ့နီးပြူဟာရီအတိုင်းလှိုင်းလာပြီးတော့နိုင်ငံအကျိုးရှိမဲ့နောက်ထပ်အဆင့်တစ်ခုစီကိုအတူပူးပေါင်းလုံဆောင်သွားဖို့သမရရှိကပြောဆိုခဲ့ပါတယ်။အဲ့ဒီအဆင့်ကတော့ပိုလမစီမံကိန်းကြီးရဲ့မူပေါင်းတွေအတိုင်းဖွံ့ဖြိုးတိုးတက်မှုတွေရရှိရေးရှေ့ဆက်ပူးပေါင်းလုပ်ကိုင်ရေးဖြစ်ပါတယ်။ဒါအပြင်တရုတ်ဥရောပတမက China European Union ဆက်ဆံရေးတိုးတက်ဖို့ကိစ္စရမှာလဲတရုတ်နဲ့ဂျာမနီတို့ဦးဆောင်ဖို့အပြူသဘောဆောင်ပြီးတရုတ် EU ရဲ့အပြန်အလှန်ယုံကြည်မှုရှိတဲ့ဖွံ့ဖြိုးတိုးတက်မဲ့နည်းပြဟာတွေပူးပေါင်းချမှတ်ဖို့လဲသမရရှိကထည့်သွင်းပြောဆိုသွားပါတယ်။ Miss Merkel ကလည်းဂျာမနီအစိုးရတဲ့အနေနဲ့တရုတ်နဲ့ဂျာမနီနှီးကပ်စွာပူးပေါင်းဆက်ဆံဖို့ဆုံးဖြတ်ချက်ချမှတ်ထားကြောင်းပြန်လည်ပြောဆိုခဲ့ပါတယ်ရှင်။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေနန်းလောင်တို့ပြောပြပေးသွားတာပါ။အခုစက်တိုင်းနားဆင်ရမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးဩစတြေးလျနဲ့အာဆီယံတို့ရဲ့ပထမဆုံးထိပ်သီးစည်းဝေးပွဲအကြောင်းကိုစပါမယ်ရှင်။ပထမဆုံးချိန်ကျင်းပတဲ့ဩစတြေးလျနဲ့အာဆီယံအထူးထိပ်သီးအစည်းအဝေးမှာကုန်သွယ်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အမျိုးသားရေးအစွန်းရောက်ဝါဒအန်ဒီရဲ့မြောက်ကိုရီးယားချိန်ချောက်မှုစာတာတွေကိုအဓိကထားပြီးတော့ဆွေးနွေးနေပါတယ်။တစ်ချိန်တည်းမှာပဲရိုဟင်ဂျာတွေပေါ်ဖြစ်နှိပ်မှုဆွဆွဲချက်နဲ့အာဆီယံထိပ်သီးခေါင်းဆောင်တွေကြားအယုံစိုက်ခံရဆုံးဖြစ်နေတဲ့မြမခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုဖမ်းဆီးဖို့ဩစတြေးလျလူအခွင့်ရေးရှေ့နေအဖွဲ့ရဲ့ရှောက်ထားမှုကိုတန်တမန်ကင်းလွတ်ခွင့်ဥပဒေအရဩစတြေးလျရှေ့နေချုပ်ကပယ်ချခဲ့ပါတယ်။အပြည့်အစုံကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစနေနေ့ကစတင်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာတော့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးနဲ့လွတ်လပ်စွာကုန်သွယ်ခွင့်စတဲ့အချက်တွေကိုဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘယ်ကအဓိကထားပြောဆိုသွားပါတယ်။ဒါအပြင်အကြမ်းဖက်မှုတိုက်ဖျက်ရာမှာထောင်လန်းရေးသတင်းအချက်အလက်တွေဖလှယ်ရေးဩစတြေးလျနဲ့အာဆီယံကြားနားလည်မှုစာကြုံလွှာကိုလက်မှတ်ရေးထိုးတဲ့အခမ်းအနားမှာဝန်ကြီးချုပ်တမ်ဘယ်ပြောသွားတာကတော့
So we have to be constantly alertconstantly working with our neighbors in the region the sharing of intelligence is critically important
ကျွန်တော်တို့မပြတ်သတိရှိနေရပါမယ်ဒေတာတွေကကျွန်တော်တို့အိမ်နီးချင်းတွေနဲ့မပြတ်လက်တွဲလုပ်ဆောင်နေရပါမယ်သတင်းအပြန်အလှန်ဖလှယ်တာကတိတ်ကိုအရေးကြီးပါတယ်တိတ်အရေးကြီးလာတာမဟုတ်ဘူးဒါမှမဟုတ်တိတ်အရေးပါတဲ့ထောက်လိုင်းသတင်းမဟုတ်ဘူးလို့ထင်ရတာကတယောက်ယောက်ရဲ့စုံစမ်းစစ်ဆေးမှုမှာဗဟေလိဖြစ်နေတာကိုဆက်ဆက်ပြီးတဲ့အချက်ဖြစ်သွားနိုင်တယ်ဆိုတာကျွန်တော်တို့အားလုံးသိထားတာကြောင့်ပါယုံကြည်မှုအပြန်အလှန်ဖလှယ်မှုပူးပေါင်းဆောင်ရွက်မှုတွေဟာပိတ်ကိုရေးကြည့်ပါတယ
်အလားတူအခမ်းအနားမှာမိကွန်းပြောကြားခဲ့တဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကလည်းအကြမ်းဖက်လှုပ်ရှားမှုကိုကြိုတင်ကာကွယ်နိုင်ရေးပိုးပြီးအရေးကြီးကြောင်းအခုလိုပြောသွားပါတယ
် It is essential it is key and it is imperative that we
အကြမ်းဖက်လှုပ်ရည်ဒီကိုဖြစ်ပြီးမှနောက်ဆက်တွဲအဖြစ်အရေးယူလှုပ်ဆောင်တာကကြိုတင်ကာကွယ်ရေးဥပဒေပြဋ္ဌာန်းချက်တွေကျွန်တော်တို့ဟာစီဝါအဓိကမဖြစ်မနေအရေးပါတဲ့ကိစ္စဖြစ်ပါတယ်
ဒါပြင်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်လို့လေရိုဟင်ဂျာတွေကိုနှင်ထုတ်တဲ့ဖြစ်ရပ်ဟာမြန်မာနိုင်ငံရဲ့ပြည်ရင်းပြည်ထနာအဖြစ်ကြာရှည်ရပ်တည်လို့မရတော့တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ရာဇက်ကထည့်သွင်းပြောဆိုသွားပါတယ်။အခုလိုဒေတာရင်းအစည်းအဝေးမှာအာဆီယံခေါင်းဆောင်တက်ဦးနေနဲ့ပြည်ရင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးအာဆီယံမူကနေတွေ့ဖီပြောဆိုတာဟာရှားပါတဲ့ဖြစ်ရပ်လို့လေဒေတာရင်းကျွမ်းကျင်သူတွေကပြောကြပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကြောင့်ပြည်ခဲ့နှစ်ဩဂုတ်လနောက်ပိုင်းကစပြီးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ9သိန်းလောက်ထွက်ပြေးခဲ့ရတဲ့အချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တဦးအနေနဲ့ဒေါက်ဆန်းစုကြည်မှာတာဝန်ရှိတယ်ဆိုတော့ဆွဲချက်နဲ့ဩစတြေးလျတရားရုံးကနေဖမ်းဝင်ရန်ထုတ်ပေးဖို့ဩစတြေးလျလူခွင့်ရေးရှေ့နေ၅ဦးကဥတိုက်လျှောက်ထားခဲ့တာပါဗစ်တိုးရီးယားပြည်နယ်ကတရားရုံးမှာသူတို့လျှောက်ထားတဲ့နဲ့ပတ်သက်လို့ရှေ့နေတဦးဖြစ်တဲ့ Alison Pattison ကသတင်းမီဒီယာတွေနဲ့မေးမြန်းခဲ့မှာအခုလိုပြောသွားပါတယ
်။ We accuse Aung San Suu Kyi of having personal responsibility for the Rohingya crisis. This is due
to Rohingya အခြေအနေပတ်သက်လို့ဒေါ Aung San Suu Kyi မှာပုံကိုရဲရတာဝန်ရှိနေတယ်လို့ကျွန်တော်တို့ဆွဆွဲထားတာပါ။မြန်မာအစိုးရအဖွဲ့မှသူ့ရဲ့အာဏာနဲ့ထိန်းချုပ်မှုရှိနေတဲ့အပြင်လူများရဲ့ထောက်ခံမှုကိုလည်းရထားပေမဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုအခါအကွယ်ပေးဖို့ဒေါက်ဆန်းစုကြည်ကအနေအကျင်ပဲလှုပ်ဆောင်ခဲ့ပါတယ်။ဒီရှင်းနေရီရဲ့လျှောက်ထားချက်ကိုအဓိကခွင့်ပြုမိတ်ပေးရမယ့်ဩစတြေးလျရှင်းနေချုပ်ပေါ်တာကတော့ Tandaman Kinlo Kwinya, the Yayo Amine, Benangan Gaudanguma, Tansi Lumia Busure Chene, Chichin, Dongyan, Beta Gebare, Danapadalu, Australia Chisa, Nima Yi Hilshani De, Australia Nima Yoye, New Jayimu, Doctor Minchuga, Kulu Biobiavare,
Australia Shindi Chuka, Tuye, Pyongishi Pokua, Babiole Suro, Australia Nangama, Drulumia, Bubajole Suro, Nanganaka Ubdi Shide Subime, Ubdi Maga, Nangan Kuye, အစိုးရအကြီးကဲနိုင်ငံတော်အကြီးကဲတို့မဟုတ်နိုင်ငံသားရေးဝန်ကြီးသူတို့တွေကိုဩစတြေးလျမြေပေါ်မှာဒီလိုမျိုးတရားစွဲအရေးယူလို့မရဘူးဖမ်းလို့မရဘူးတရားရုံးကိုတတ်ခိုင်းလို့မရဘူးဆိုပြီးတော့သူကအဲ့လိုပြောလိုက်ပါတယ်ခင်ဗျပြောချင်တာကတော့ဒီလိုတရားစွဲလို့မရဘူးဆိုတဲ့ဥစ္စာကိုရှင်းရှင်းလင်းလင်းပြောတဲ့သဘောဖြစ်သွားပါတယ်သူတို့အဖွဲ့တွေကတလောက်လဲနာမည်ရှိတာမဟုတ်တော့တော့အောင်ဆန်းစုကြည်
မြင်တယ်ခင်ဗျ
Dawson City ရဲ့ Australia ခီးစင်မှာစနေနေ့တနင်္ဂနွေနေ့ရက်ကြာကျင်းပနေတဲ့ Australia နဲ့ ASEAN အထူးထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတာဖြစ်တယ်လို့ Australia အစိုးရနဲ့တီးတန့်ဆွေးနွေးဖို့အထူးဧည့်သည်တော်အဖြစ်လဲဖိတ်ကြားခံထားရတာဖြစ်ပါတယ်။ဒါကြောင့် Australia ဝန်ကြီးချုပ် Malcolm Turnbull ကတော့ Dawson City နဲ့တီးတန့်တွေ့ဆုံရမှာ Rohingya ပြည်ထနာနဲ့ရခိုင်ပြည်နယ်အရေးထက်သွင်းဆွေးနွေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ Rohingya အရေးမှာမြန်မာအစိုးရကိုနိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်နေပေမဲ့ Australia ကတော့အရင်နှစ်နိုင်ငံဆက်ဆံရေးအတိုင်းဆက်လက်ပြီးထားရှိသွားမယ်လို့မြင်ကြောင်းဒေါက်တာမြင့်ချူက VOA ကိုပြောပါတယ်ရှင်
။မအင်ဂျင်နိုင်စူးစီးတင်ပြခဲ့တာပါရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။လာမယ့်ဧပြီလဆန်းကနေစက်တင်ဘာလကုန်အထိဖြစ်ခဲ့တဲ့2018-2019ဘဏ္ဍာနှစ်ပထမ6လပိုင်းအတွက် NLD အစိုးရကအမျိုးသားစီမံကိန်းဥပဒေမူကြမ်းကိုထုတ်ပြန်ထားပါတယ်။ဒီအကြောင်းဦးအောင်ခင်တုံ့သက်ပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
မြန်မာစီးပွားရေးဒုတိယပုံနေခွေးနေတာနဲ့ပတ်သက်ပြီးပြည်တွင်းမှာမချိမနှက်ဖြစ်နေကြပေမဲ့ ADB အရှဖွံ့ဖြိုးရေးဘဏ်ကတော့ဒီလကုန်မှာပြီးဆုံးမဲ့ဗန္ဒာရေးနှစ်မှာစီးပွားရေး800,000,000,000လုံးနီးပါးတိုးတက်လာမယ်လို့ကမှန်းထားပါတယ်။လေယာထွက်ကုန်တွေဈေးကောင်းလာတာရဲ့အထည်ချုပ်လုပ်ငန်းကိုကုန်ထုတ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတိုးပွားလာတာရဲ့ကြောင့်စီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်။အခြားအရှနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်မှာအလုံသမားကတက်တာနေတာသေးတာကိုအခွင့်အရေးယူပြီးကုန်တုပ်လုပ်မှုတိုးပွားအောင်လုပ်ရမယ်လို့ဆိုပါတယ် NLD ဆိုရကလည်းရှေ့လဇန်းကနေစက်တင်ဘာလကုန်အထိဖြစ်တဲ့6လအမျိုးသားစီမံကိန်းဥပဒေကိုဇန်နဝါရီလကပြဋ္ဌာန်းပါတယ်6လစီမံကိန်းရည်ရွယ်ချက်ကစုစုပေါင်းပြည်တွင်းထုတ်လုပ်မှုနဲ့ဝန်ဆောင်မှုကို2017ဘန်တာနှစ်ဇင်းနှုန်းအရ9.2%တိုးတက်ဖို့ဖြစ်တယ်လို့ဆိုပါတယ်2017ဘန်တာနှစ်ရဲ့GDP ရဲ့200,000,000,000လုံးကျော်တိုးပွားမယ်လို့ခန့်မှန်းတဲ့သဘောဖြစ်ပါတယ်။လွန်ခဲ့တဲ့ဗန္ဒာနှစ်ပထမ6လပိုင်းနဲ့စာရင်စီးပွားရေးကဏ္ဍအားလုံးနဲ့တိုင်းနယ်ပြည်နယ်အားလုံးမှာအနည်းနဲ့အများတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်
။တစ်တော်တန်းကားအပါဝင်လေယာကဏ္ဍကြီးမှာမနစ်ကတိုးတက်မှုနှုန်း100,000,000တောင်မရှိခဲ့ပေမဲ့ဒီနှစ်မှာ3.5%လုံးအထိတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်။လေယာဉ်လုပ်ငန်းနဲ့အတံမွေးဝမ်းကြောင်းနဲ့မိသားစု5,000နီးပါးရှိတာမို့ဒီကဏ္ဍတိုးတက်လာမယ်ဆိုရင်ကျေးလက်လူနေမှုဘဝကိုအများကြီးအထောက်အကူပြုနိုင်ပါတယ်။စက်မှုလက်မှုစွမ်းအင်ဆောက်လုပ်ရေးဆက်သွယ်ရေးငွေရေးကြေးရေးစတဲ့ကဏ္ဍအသီးသီးမှာ900,000,000ကျော်တိုးပွားလိမ့်မယ်လို့မျှော်မှန်းထားပါတယ်။ပို့ဆောင်ရေးနဲ့ကုန်သွယ်ရေးမှာတော့900,000,000ကျော်တိုးတက်မယ်လို့ဆိုပါတယ်။သိစိတ်တအားကဏ္ဍမှာ200,000,000တိုးပွားဖို့ဦးတည်ထားတာမို့အများဆုံးဖြစ်နေပါတယ်တေတောကဏ္ဍမှာတော့ထုတ်လုပ်မှု34,000,000လော့ချဖို့စီစဉ်ထားပါတယ
်လူမှုစီးပွားရေးအခြေအနေမြင့်တင်ဖို့ကြိုးစားရမှာတာဝန်အပြည့်အဝထမ်းဆောင်နိုင်တဲ့အစိုးရရှိဖို့လိုပါတယ်နောက်ပြီးတော့ကောင်းရောင်းကောင်းဝယ်လုပ်နိုင်မှုတရားဥပဒေစိုးမိုးမှုအဂတိနေပါမှုသတင်းလွတ်လပ်မှုနိုင်ငံသားတွေပညာရေးမြင့်မားမှုစတာတွေလိုအပ်တယ်လို့မနစ်ကထုတ်ဝေတဲ့positive peace report မှာဖော်ပြပါတယ်ဒီလိုအပ်ချက်တွေရှိတဲ့အတိုင်းအတာကိုလိုက်ပြီး163နိုင်ငံကို Institute of Economics and Peace ကအကဲဖြတ်ရမှာမြန်မာကအဆင့်136မှာရောက်ရှိနေပါတယ်အာဆီယံနိုင်ငံ10နိုင်ငံမှာမြန်မာဟာတိုးတက်ဖွံ့ဖြိုးမှုအလားအလာအနည်းဆုံးဖြစ်နေပါတယ်
မြန်မာအင်းနီးရှင်တွေဖြစ်တဲ့ကမ္ဘောဒီးယား၊ဘင်္ဂလားဒေ့ရှ်နဲ့လာအိုဟာမြန်မာတဲ့သားနေတာတွေ့ရပါတယ်။စင်ကာပူနဲ့မလေးရှားကတော့အပေါ်ပိုင်းမှာရှိနေပါတယ်။အန်အေဒီအရသာအစိုးရရဲ့၆လစီမံကိန်းအောင်မြင်မှုအတွက်အစိုးရတာဝန်တွေကိုအပြည့်အဝထမ်းဆောင်နိုင်သလားဆိုတာကိုပထမဆုံးစမ်းစစ်ဖို့လိုပါတယ်။မြန်မာအစိုးရဟာစစ်အစိုးရနဲ့အရသာအစိုးရကိုပူးတွဲထားတဲ့ညွန်ပေါင်းအစိုးရလို တွေဟာစစ်တပ်ရဲ့ပိုင်နယ်ထဲမှာဖြစ်တဲ့အတွက် NLD အစိုးရဩဇာမလွှမ်းမိုးနိုင်တဲ့အစိုးရဌာနတွေဖြစ်နေပါတယ် NLD ကြီးစိုးတဲ့လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေကိုပြည်ထောင်စုဝန်ကြီးဌာနကအကောင့်ထဲမဖို့ဘူးဆိုရင် NLD အစိုးရဘာမှမတတ်နိုင်ပါဘူးအကောင့်ထဲမဖို့နိုင်တဲ့ဥပဒေဟာအသုံးမကျတဲ့ဥပဒေဖြစ်ပါတယ် NLD အကြံပေးရှိနေဥကိုနီလောက်ကျန်တက်ပြတ်ခံရတဲ့အမှုကိုပြည်ထရေးဌာနကဝေးလေကြောင်ပတ်လှုပ်ထားတာတစ်နှစ်ကျော်လာပါပြီ
။ဒေါ်ဆာဆုကြီးကောင်းဆောင်နဲ့ NLD ပါတီရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့တဲ့အခါမှာပြည်တွင်းပြည်ပကအကြီးအကျယ်မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့အရသာအစိုးရမှန်သမျှကိုတာဝန်အပြည့်အဝမတန်းဆောင်နိုင်အောင်အခြေခံဥပဒေကချုပ်ချယ်ကန့်သတ်ထားတာကိုတော့မေ့နေကြပုံရပါတယ်။တော်ဝင်ဝတရားကိုအပြည့်အဝမထမ်းဆောင်နိုင်တဲ့အစိုးရကိုမတန်ဆွမ်းတဲ့အစိုးရ lame duck government လို့နိုင်ငံခြားမှာခေါ်လို့ရှိပါတယ်။အစိုးရကငြိမ်းချမ်းရေးဆွေးနွေးပွဲလုပ်နေတော့အစိုးရတပ်ကထိုးစစ်ဆင်းနေတာကိုဦးသိန်းစင်ခေတ်ကလည်းဘာမှမတတ်နိုင်ပါဘူး။ဝန်ကြီးဌာနလက်အောက်ခံစီးပွားရေးလုပ်ငန်းကရတဲ့ငွေတွေကိုအသာအကောင့်ဆိုပြီးတီးဆန့်သရင်လုပ်ပြီးအစိုးရဘတ်ဂျက်ထဲမှာမထည့်တဲ့အကျင့်ဟာဦးသိန်းစင်အစိုးရလက်ထက်2023ဘာသာနှစ်ကလေးကရှိခဲ့တာပါမလို့အပ်တဲ့တိသစင်း3000ကျော်ကိုဖိတ်ပင်လိုက်ပြီးမှ6000ကျော်ဆက်လက်တည်ရှိနေစေဖြစ်ပါတယ်ဒီတိသစင်းတွေကိုနိုင်ငံတော်ဘန္ဒာရဲထည့်ဖို့ပြည်သူ့လွှတ်တော်ကမနစ်ကဆုံးဖြတ်ပါတယ်ဝန်ကြီးဌာနတို့ရဲ့တိသငွေစည်းရင်းကိုတဖြည်းဖြည်းလျှော့ချမယ်လို့စီမံကိန်းနဲ့ဘန္ဒာရဲဝန်ကြီးဦးကျော်ဝင်းကပြောဆိုထားပြီးမှအကောင့်ထဲမပေါ်သေးဘူးလို့လို့မှ26ရက်နေ့တုန်း 11 news မှာပေါ်ပြထားပါလေခင်ဗျာ
ကူအောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုကြာသာပြင်းနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနှာစင်နိုင်ကြတာဖြစ်ပါတယ်ရှင်အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian တုံအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီမှာ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံးနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံး
Pink Slip
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက PINK Pink ကပန်းရောင် SLIP Slip ကဒီနေရာမှာနာနောင်းအဖြစ်သုံးထားပြီးစက်ကူစာဒါမှမဟုတ်ဖြတ်ပိုင်းစာကိုဆိုလိုတာဖြစ်ပါတယ်။စကူစုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပန်းရောင်စက်ကူဖြတ်ပိုင်းစာဖြစ်ပါတယ်။ဒီတုန်းကအမေရိကန်ကုမ္ပဏီတွေမှာအလုပ်သမားတွေကိုအလုပ်ထုတ်မယ်ဆိုရင်အကြောင်းကြားစာကိုဆက်ကူပန်းရောင်နဲ့ရိုက်နှိပ်ထားလို့ရှိတဲ့အတွက်ကြောင့် The Pink Slip ရဲ့ idiom အဓိပ္ပာယ်ကတော့အလုပ်ဖြုတ်တဲ့စာကိုဆိုလိုတာဖြစ်ပါတယ်။ဒီတုန်းကိုလူတိုင်းအံ့အားသင့်စေခဲ့တဲ့သတင်းတစ်ခုဖြစ်တဲ့မလ23ရက်နေ့ကသမ္မတ Donald Trump ကနေသူ့ရဲ့ Twitter ကတဆင့်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုယာဒူးကနေဖြုတ်ပစ်လိုက်တယ်လို့ရေးသားခဲ့တယ်လို့အဲ့ဒီနေ့ဒီမှာပဲတီလီစနီနေနဲ့သမ္မတ Trump နဲ့စကားမပြောပြသလိုဘာကြောင့်သူ့ကိုဒီလိုယာဒုကနေဖယ်ရှားတယ်ဆိုတာကိုလည်းမသိတဲ့အကြောင်းလူမှုဆက်ဆံရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Steve Goldstein ကလည်းကြေညာချက်ထုတ်ပြန်လိုက်တဲ့အတွက်ကြောင့်သူပါအလုထုတ်ချင်းခံခဲ့ရပါတယ်။တစ်ဖက်မှာတော့တီလီစနီယာမှာ CIA Director Mike Pompeo ကိုခတ်မယ်လို့ Trump ကပြပြောခဲ့သလိုသူ့နေရာမှာလည်းအမျိုးသမီးလက်ထောက် CIA Director Gina Haspel ကိုdirector ya du to pe bu chinya kae de atwet chaung fox news yokdan hwin ga ni pink slips and promotions fly at white house in chaotic day of turnover alou phyauk da dwi ya du to pe da dwi katong kane phit ni de de ni de ma be aim view ma blue pyan kae de lu yee ta kae da phit par de pink slip a thone pat de lu george go pe de u ma go leela chi cha ya aw ma
john was shocked when he received a pink slip from his company today
သူ company ကသူ့ကိုအလုပ်ဖြုတ်တဲ့စာ degree လက်ခံရရှိတဲ့အတွက် John နဲ့တိတ်ကိုအားအသင့်တုံ့လှုပ်သွားခဲ့တယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John was shocked when he received a pink slip from his company today.
ကိုယ်စလေတင်ပြပြီးမှာကတော့
to be on the same page.
ဖြစ်ပါတယ်။ဆလုံးပေါင်းက TO2 BEB 2B ကဖြစ်တာရှိတာ ON ON ကအပေါ်မှာ THE the SAME PAGE the same page ကစာမျက်နှာတူနေတာဖြစ်ပြီးစကူမြင့်တဲ့ရဲ့အဓိပ္ပာယ်ကတော့စာမျက်နှာတစ်မျက်နှာထဲမှာအတူတူရှိနေတာဖြစ်ပါတယ်။တနည်းတော့လူနှူးဖတ်နေတဲ့စာမျက်နှာနံပါတ်ချင်းတူနေတာကိုဆိုလိုတာဖြစ်ပါတယ်။ဖတ်နေတဲ့စာမျက်နှာချင်းတူနေတဲ့ဆိုကြတဲ့ကဖတ်တဲ့အကြောင်းအရာလည်းတူမှာဖြစ်ပါတယ်။ဒါကြောင့် idiom ဆိုတဲ့သဘောအဓိပ္ပာယ်ကလူတူနဲ့နောက်တူကြားသဘောထားမြင်ခံယူချက်နားလည်မှုအတိတ်ပဲကောက်ယူမှုတွေတသဘောတည်းရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့ကိုနိုင်ငံခြားရေးဝန်ကြီးတလဆင်ယာရုကနေရုတ်ရက်ထုတ်ပြန်ခံရတဲ့သတင်းနဲ့ပတ်သက်ပြီးသူနဲ့သမ္မတထရမ့်ကြားအမြင်ချင်းမတူတာအချိန်ပေါင်း17ချိန်ရှိတယ်လို့ Boston Globe သတင်းစာကြီးကချပြရမှာ 11 times Trump and Tillerson haven't been on the same page ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
Joe is not on the same page as his friend on gun control issues.
တနက်ထိတ်ချုပ်ရေးကိစ္စရပ်တွေနဲ့ပတ်သက်လို့ Joe ကသူ့တငယ်ချင်းနဲ့အမြင်ချင်းမတူဘူးလို့ဒီပဲရပါလေ။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe is not on the same page as his friend on gun control issues.
ခုနောက်ဆုံးတင်ပြပေးမှာကတော့
on the same wavelength.
ဖြစ်ပါလေ။စာလုံးပေါင်းကON ON ကအပေါ်မှာ THE the SAME the same ကအတူတူ WAVE wave LEN GTH wavelength ကမီတာလိုင်းဖြစ်ပြီးစကူနဲ့တရက်ဒီဘက်ကတော့မီတာလိုင်းအတူတူပေါ်မှာရှိနေတာဖြစ်ပါတယ်အတန်နဲ့မီတာလိုင်းကနေထုတ်ရမှုကိုဖန်ယူနားဆင်ရမှာဖန်ရဲ့မီတာလိုင်းချင်းတူးနေတယ်ဆိုလို့ရှိရင်နားထောင်နဲ့ထုတ်ရချက်တွေကလည်းတူမှာဖြစ်ပါတယ်ဒါကြောင့်ဒီအတုံးရဲ့ idiom အဓိပ္ပာယ်ကလူတူနဲ့တူကြအမြင်ချင်းတူလားသဘောထားချင်းတိုက်ဆိုင်တာကိုဆိုလိုတာဖြစ်ပါလေဒီတော့ကိုသမ္မတထရမ့်ကဝန်ကြီးတီလဆင်ကိုယာဒူကနေထုတ်ပြန်ပြီးမှသူ့နေရာမှာအစထုတ်ခန့်မယ်လို့ညင်ညာခဲ့တဲ့ CIA Director Mike Pompeo နဲ့သူဟာအမြင်ချင်းတူတယ်သဘောချင်းတိုက်ဆိုင်တယ်စိတ်တူကိုယ်တူဖြစ်တယ်ဆိုတာကိုသတင်းတော်တွေကိုပြောကြရမှာ Trump Mike Pompeo and I are on the same wavelength လို့တရင်ကြရီကရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Wood ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It's great to work with people who are on the same wavelength
မြင်ချင်းတူကြတဲ့လူတွေကြားအလုပ်လုပ်ရတာတိတ်ကိုစိတ်ချမ်းသာစရာကောင်းတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ It's great to work with people who are on the same wavelength
ဒီတရင်ပါတင်ပြခဲ့တဲ့ idiom အတုံးတွေကတော့
pink slip On the same page, on the same wavelength.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုအချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်လေ့လာခဲ့ကြရတာပါရှင်။တော်ရရှင်တွေအနေနဲ့ကျမတို့ VOA ကိုစားရက်ကနေတဆင့်ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင်ကျမတို့ရဲ့စားရက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရက်ကြီးစားရက်တက်တာအမှတ်855ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American တန်ရဲ့မလ18ရက်တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းလိုင်းလံနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လန်ဆွေးနွေးကံကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဆွေးနွေးပွဲကိုကျင်းပစီစဉ်သူကိုအောင်လွင်ဦးဖြစ်ပါတယ်ရှင်။နားဆင်ကြကြရအောင်ပ
ါ။မင်္ဂလာပါခင်ဗျာ။ဒီနေ့တိုင်းရည်လိုက်စီစဉ်မှာတော့အင်တာနက်လူမှုကွန်ရက်တွေရဲ့အကျိုးဖြစ်ကိုဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားမှာရည်ပန်းစားတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေဖြန့်ရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်ဆိုပြီးမကြာခင်အောင်ကပဲကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးထားတာရှိပါတယ်မြန်မာနိုင်ငံသားတွေရဲ့လူမှုဘဝမှာတနေ့တစ်ခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်ဖြစ်ကများနေသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ကျွန်တော်တို့ဘယ်လိုသုံးနိုင်မလဲဆိုတာတွေကိုဆွေးနွေးဖို့ဖြစ်ပါတယ်ဆိုတော့ဒီမြန်မာပြည်အခက်အခဲတူလည်းဖြစ်သတင်းစာဆရာလည်းဖြစ်တဲ့ကိုစီရဲ့သူလူငယ်နဲ့လူမှုသဟဇာတာဖော်ဆောင်ရေးစင်တာကကိုသွတ်စုဝင်းတို့ကပြင်နိုင်ဆွေးနွေးသွားဖို့ရှိပါတယ်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့တုံးသက်ချက်အချင်းချင်းကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးကိုဇေယသူရဲ့သဘောထားပြောပါအောင်ခင်ဗျာဒီအမုန်းစကားတွေပဲဖြစ်ဖြစ်ပြဿနာဖြစ်အောင်ဒီသွေးထိုးပေးရရောက်တဲ့သတင်းမားတွေကိုပဲဖြစ်ဖြစ်ပေါ့လေတမင်သက်သက်ဖြတ်နေတာမျိုးတွေလုတ်တဲ့နေရာမှာ Facebook လိုလူမှုကွန်ရက်တွေကအဓိကနေရာတစ်ခုဖြစ်လာနေပြီလားခင်ဗျာ
အဲတော့ Facebook ကတော့ကျွန်တော် editor တွေပါဖြတ်เสียမလို့ဘူးပေါ့နော်ဆိုတော့ပြက်ကြမလို့ပြီးတော့ဖုန်းတစ်လုံးရှိရင်ရတယ်ဆိုတဲ့အခါကျတော့လူတွေကအလွယ်တကူဒီပုံမှာနေတဲ့လူတွေများလာတဲ့အခါကျတော့ရုပ်ရည်ဆိုရင်ဒါကောက်ပြီးတော့တင်လိုက်လို့ရတယ်ပြီးတော့ဥမာထားတော့ဟိုစိတ်တူနေတဲ့အချိန်ဒါတော့မဟုတ်လဲအယက်မူးနေတာမျိုးပေါ့နော်အဲ့လိုမျိုးဖြစ်တဲ့အချိန်မျိုးမှာတော့ကောက်တင်လိုက်တဲ့အခါကျတော့ဒါတွေကဟိုအလွယ်တကူဒါဟိုဟိုရောက်သွားတော့ဝင်လိလူအများကြီးစီကျွန်တော်တို့ရောက်သွားတယ်အဲ့တော့ဟိုရိုးရိုးဒီရေဒီယိုတို့ရုပ်မြင်သံကြားတို့သတင်းစာတို့လိုမျိုးအဲဒီကြားကအထင်ချုပ်တာမဟုတ်ဘူးအဲ့တော့တကူရေတာဝန်ယူမှုတာဝန်ခံမှုပေါ်မှာပဲထားထားတဲ့အတွက်ကြောင့်မလို့ဒီမုန်းစကားတွေကတော့လွယ်လွယ်ပြန့်နှံ့နိုင်နေတာပေါ့နော်အမုန်းစကားကြီးပဲတော့မဟုတ်ပါဘူးချစ်တဲ့စကားလည်းပြန့်နိုင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်ထိကြိုက်တာကတော့အမုန်းစကားကတော့ထိကြိုက်တာများနေပါပြီ
โอเคကိုသက်ဆိုရင်သဘောခင်ဗျာအခုဒီလူမှုကွန်ရက်တင်တဲ့ပတ်သက်တဲ့အနေနဲ့မြန်မာနိုင်ငံမှာဘယ်လောက်ထိကြီးနေလဲနောက်အကျိုးထက်အဖြစ်ဘယ်ဟာများပုံများနေလဲလက်တလောချင်းမျိုးမှာ
ဟုတ်ကဲ့အခုဒါဆရာဒီရေးနေလို့ပါပဲကျွန်တော်တို့ကတော့ဒီဟိုသူတုံးနေဒီပုံမှာမကြည့်ရဘူးနော်ဒီဟိုကောင်းတာလေးချင်တယ်စကူရလေးချင်တယ်လေဆိုတော့အခုဒီဆက်မှာတော့ကျွန်တော်တို့ဒီလာမီဒီယာကတော့ဒီဖိုးရက်ဘက်ကိုပြည်ပြီးတော့မီးဒီယာရဲ့ပုံစံမျိုးကိုစမှတ်ပြရတယ်ဒီ Facebook ရဲ့ဘောရောဘောဝန်ဒီကဒီကိုယ့်ရဲ့ကိုယ်မှရှိတာပြီးတာစိတ်ချတာမျိုးချီပတ်သက်တဲ့ဆိုတော့ခုဒီကူလိုက်ဒီတော့တက်မှတ်ထားတဲ့အခြေအနေမျိုးအခုခုနဲ့ပြတ်တော့ရယ် solution ချက်ချင်းချင်းပြလိုက်တော့ပါလာမှာလားဆိုတော့ဒီလိုမျိုးဖြစ်ဖြစ်ကြတယ်ချက်ချင်းချင်းလိုက်တဲ့အခါကျတော့ဒီတရင်းပတ်ကြီးတရင်းကြီးရရောကြက်ကြက်နေတာဖြစ်တယ်ကျွန်တော်ကတော့ဒီ Facebook ကဒီအကောင့်တွေကလည်းဘောင်းပုံရှိတယ်ပြီးရခါကျတော့ဒီကျွန်တော်တို့ဒီအမုန်းစကားထည့်နေတဲ့အကောင့်တွေကြီးရနေရှိလို့ရှိရင်ဒီပုံစံတမျိုးလေးကိုစာသားတမျိုးလေးကိုပဲဒီ post တစ်ခုလေးကိုပဲဒီလူတွေကဒီအကောင့်တော့ကိုလည်းဖိုက်ခဲ့နေတာရှိတယ်။အဲ့ခါကျတော့ကျွန်တော်တို့ကဒီလူတူတယောက်ကြီးကသုံးနေပြီဒီတယောက်ဆိုတာမဲ့သုံးပြီဒီဗီဒီယိုလုပ်နေတာမျိုးမဟုတ်ဘဲနဲ့ဒါအဖူးဖက်အနေနဲ့ကစနေကြလို့ကြားနေလို့ဆိုမျိုးလေကျွန်တော်တွေ့ခဲ့ရဒီလူတွေနှစ်သုံးနှစ်လောက်ရှိပြီပေါ့ဒါကိုကျွန်တော်တို့ဒီလိုပဲပြည်မှာလည်းဒီ Facebook ကနေပြီးတော့ဆက်ချားကြဆက်ချားမှုကြီးစောင့်ကြည့်ကြတယ် monitor လုပ်ကြတယ်အခွင့်အရေးတွေကြားရတာကြတော့ဘယ်လိုပုံစံမျိုးတွေဘယ်လိုအောက်မျိုးတွေအရောဘယ်လိုဆက်ချားမှုမျိုးတွေကိုစောင့်ကြရဆိုတာတွေ့ရတယ်ကျွန်တော်လေ့လာစောင့်ကြည့်ကြအလို့ရှိပါတယ်အဲ့ဒါကြောင့်ဒီထဲမှာလည်းဟိုပုံစံတဲ့ပုံစံများအမျိုးမျိုးရှိတယ်ပေါ့ဒီကျွန်တော်လက်ရှိအနေနဲ့အခုဖြစ်တဲ့ energy ကိုတိုက်တာမျိုးရှိတယ်ဒီဝဲခါကျတော့ motion ကိုတိုက်တာမျိုးရှိတယ်ဒီဘက်ခါကျလို့ကျမျိုးပါတာသာသနာကိုအသုံးပြုပြီးတော့ဒီလူတွေကြားထဲမှာဒီအကြောက်ဒီအရေးကမူလာလို့တာမျိုးရှိတယ်ဒီလိုလို့ရှိရင်ကျွန်တော်ဒီလက်ရှိအဖိုးရနဲ့ဒီကဲအဖိုးရနဲ့ဒီကဲလက်ရှိအဖိုးရနဲ့တက်မတော်နဲ့ကြားထဲမှာအဲ့ဒီလိုတစ်ဖက်တစ်ဖက်နဲ့ဒီဟိုသူ့သူ့ဘက်သူ့ဘက်ကပုံစံမျိုးရဆောင်ပြီးတော့လုပ်နေကြပြီးတော့ပုံစံမျိုးကိုဖွင့်နေကြလို့ရှိဟု
တ်ကဲ
့ဒီအရေးကဒီလိုဒီကြားထဲမှာဟိုတစ်ဖက်ဖြစ်နေဒီလိုပဲသူကတရင်းသားတွေအရင်များလာတဲ့အခါကျတော့ကျွန်တော်တို့ဒီတရားဝင်ဆောင်မမပြီးဆိုတာဖြစ်လာတယ်ပေါ့ဥပမာပဲဒီတို့ဒီတရင်းသားဆက်ရတော့အကောင့်ရဲ့ဆက်ရ Facebook page ကြီးကိုအဲ့လို page ကြီးဆိုလို့ရှိရင်ဒီတရေအပိတ်ပေါ်300ဘာတော့ပြင်ခဲ့ပါလို့ ရဲ့သတင်းတွေကိုပြန်ပြီးတော့လူတွေရဲ့ like တွေများရအောင်လုပ်တာမျိုးရှိတယ်အဲ့လို Facebook page အတူတူမှာဆိုလို့ရှိရင်ဒီသတင်းမှာပိတ်တာဖွားတဲ့ page အတူတူမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ like တွေကသိနေကြည့်ကြရတာမျိုးရှိတယ်သိရင်မှကျွန်တော်၄၆တဲ့အဲ့လိုမျိုးရတာ page တွေရှိတယ
်ဒါ
ကမှဆိုလို့ရှိရင်ဒီပုံမှန်ကတော့ view သတင်းတွေတင်နေရတယ်ဒါပေမဲ့ဒီအခြေတစ်ခုရောက်လာတဲ့အခါကျလို့ရှိရင်ဒီမျိုးကြီးပါလာကြီးသို့မဟုတ်ဒီနိုင်ငံကြီးနဲ့ပတ်သက်တဲ့ဒီစုံပေါ်တဲ့သတင်းမျိုးတွေကိုဒီတပုတ်တစ်ပုတ်အဲ့ဒီမျိုးကြီးတော့တော့တင်လိုက်တာဒီကပုံမှန်ရှိတယ်ဒါရုံလေးကတော့လေ့လာထားမိသေးတာလို့ရှိပါတယ်
။ဟုတ်ကဲ့
ဒီကမှတော့ဒီမှာဒီခေတ်တုန်းကနေပြီးအခက်လာတဲ့တွင်တွေကိုကျွန်တော်တို့ဒီဘယ်လိုမျိုးဖြေရမလဲဆိုရအပြည့်ပညာလေးနေတဲ့အခါကျတော့ဒီလာမယ့်မြင်လဲအမြင်ရှင်ပြီးတော့ share ရတာပေါ့အကျန်ခလုတ်ကူးနေရတဲ့ဟိုတချောင်းထိပ်ပါတယ်ကျွန်တော်တို့ကတို့ကျန်တဲ့လူကြီးရတဲ့အခါကျတော့စာကြီးရတယ်ဖြစ်ဖြစ်သို့မဟုတ်ဒီ share ရတယ်ဖြစ်ဖြစ်ကဘယ်လိုဖြစ်နေတဲ့အခါကျတော့ဒါအရင်အမြင်ကြီးနေတာပါရှိပြီးတော့ပြပါတယ်
ဟုတ်ကဲ့ဟိုတက်တက်ဆိုင်ဆိုင်ပေါ့လေဒီဒီဘက်ထဲမှာပဲဒီ New York Times သတင်းစာမှာသဘောထားမြင်ဆောင်းပါးတစ်ခုဖတ်ရပါတယ်သူကတော့ဒီတရားလင်ခံနိုင်ငံမှာမကြာသေးရင်တော့ဘာသာရေးလူမျိုးရေးအခြေခံနဲ့ဒီအတီးကြုံတွေဖြစ်ခဲ့တဲ့အချိန်မှာ Facebook ကိုအစိုးရယာယီပိတ်လိုက်တဲ့အကြောင်းကိုတုံ့တက်ပြီးတော့ရေးထားတာပါဒီသူကတော့ဒီလူမှုကွန်ရက်ကိုပိတ်ထားရုံနဲ့အမုန်းစကားတွေရပ်သွားမှာမဟုတ်ဘူးဆိုတော့ဆောင်းပါးရှင်ကနေအဓိကထောက်ပြထားပါတယ်ဒီလိုတင်းကြုံပိတ်လိုက်ခြင်းအပြင်နဲ့ဒီအမုန်းစကားဖြန့်နေတဲ့လူရွက်တွေမှာကပဲနဲ့တင့်မြတ်ရေးတွေတိုက်တွန်းနေတာတွေလည်းပိတ်ပင်ရရောက်နိုင်တယ်ဆိုပြီးသူကထောက်ပြပါတယ်ဆိုတော့ကိုယ်စီရသူရဲ့ဒီအမုန်းစကားတွေလည်းဖြစ်ဖြစ်ပေါ့လေပြဿနာဖြစ်အောင်သွေးထုတ်ပေးတဲ့သတင်းမားတွေကိုတမင်ဖြန့်တာမျိုးတွေဖြစ်ဖြစ်ဟန်တာဖို့ဆိုရင်ဒီလူမှုကွန်ရက် community အပိုင်းကရောဟိုလုံနိုင်တာတွေဘာတွေများရှိမလဲခင်ဗျအ
ဲသူတို့ကကြည့်ပေါ့လေသူတို့ကတော့ဒါဟိုဒီသူတို့ကိုယ်ရင်ထောင်ထားတာဖြစ်တယ်ပြီးတော့ဘာတွေဖြစ်နေလဲဆိုတာသူတို့သိတယ်ပြီးတဲ့အခါကျတော့ဟိုဘယ်လိုကြက်လိုက်ရင်လဲဘယ်လိုဖြစ်မယ်ဆိုတာသူတို့ကသိတဲ့အခါကျသူတို့နိုင်ကိုယ်ရင်နိုင်ကိုယ်ကဒါနိုင်တယ်လို့ဖြစ်လာတာပေါ့နော်သူတို့ကိုယ်ရင်ကျတော့ဒီနိုင်ငံရဲ့ Facebook နိုင်ငံရဲ့အုပ်ချုပ်သူတွေဖြစ်လာတဲ့အခါကျတော့သူတို့တွေဘက်ကတော့ဒါအများကြီးတော့လိုတာပေါ့အဲဒါကြောင့်လည်းဒါ Facebook ကိုခုနောက်ပိုင်းဖိအားတွေများလာပြီးတဲ့အခါကျရင်အခုဆိုရင် Facebook ကသူ့ရဲ့ဒီ timeline ကို policy ပြောင်းလိုက်တယ်ဆိုရဲဟာလည်းကျွန်တော်တို့တွေ့ရတာပေါ့နော်ဒါကသူဒီဖိအားတန်တွေကိုသူမခံနိုင်တဲ့အတွက်ကြောင့်ဒါမျိုးနောက်ဆုံးလုပ်လိုက်ရတာပေါ့ဒါပေမဲ့ Facebook ကတော့ဘာပြောလဲဆိုတော့သူကသတင်းမီဒီယာအနေနဲ့လုပ်နေတာမဟုတ်ဘူးသူဒီ technology company ပေါ့လို့သူဒီနည်းပညာ company လုပ်ငန်းဖြစ်တယ်ဒီကလုပ်ငန်းမဟုတ်ဘူးဆိုပြီးသူကအဲ့ဒါတော့ပြန်ကာတော့တွေ့ရတယ်ဒါပေမဲ့တကယ်ဖြစ်လာတာတော့မီဒီယာဖြစ်တယ်ပေါ့ဟောမီဒီယာလည်းရိုးရိုးမီဒီယာမဟုတ်ဘဲနဲ့ဒီလူတွေပေါ်မှာပဲမူတည်တဲ့မီဒီယာဖြစ်တဲ့ခါကျတော့သူရဲ့တက်ရောက်မှုကတော်တော်လေးသူကတော့ဇန်နာမဲ့ကိစ္စမျိုးတွေဆို Facebook ကအဆင်လုပ်လို့ရတာဖြစ်လာတာပေါ့နော်ရိုးရိုးမီဒီယာတွေကျတော့တာဝန်ယူတာဝန်ခံမှုရှိတဲ့ခါကျတော့လုပ်လို့မရတဲ့ခါမှာလူတွေက Facebook ကနေပြီးတော့မှဟိုအဲ့ဒါတွေပဲတိုက်ခိုက်တဲ့လူတွေကလည်းသုံးပြီးကျွန်တော်တို့လှုပ်လာကြတယ်။ပြီးတဲ့ခါကျရင်အဲ့ဒီဖွဲ့ကိုပြန်တိုက်ခိုက်တဲ့လူတွေကလည်းလှုပ်လာကြတယ်။ပြီးတော့ဟိုနိုင်ငံအခန့်နဲ့လည်းဆိုင်တာပေါ့လေ။ဒီခုနိုင်ငံကျတော့လေဒါသတင်းနဲ့အကျဉ်းကြီးတာမကြသေးဘူး။ကောလာဟလဆိုရင်လည်းသတင်းလို့ယူနေနိုင်ငံမှာကျတော့ Facebook ကဖြစ်တဲ့ဟာတွေကိုတော့လူတွေကပို့ပြီးတော့ယူနေကြတာပေါ့။နော်အဲ့ဒါတွေကိုတော့ဒီ Facebook ဒီ regulator တွေပေါ့လေ Facebook မှာစောင့်ကြည့်တဲ့ပုံစံတွေကတော့ဒါတွေကိုသိလို့တော့ကျွန်တော်လိုပါတယ်။ကောင်းတော်ဆိုတော့စီးတာဆိုရင်လည်းဒီအခန့်နဲ့တဲ့နိုင်ငံမှာကျတော့အစိုးရပို့ပြီးတော့ကျွန်တော်တို့ဖြိခိုက်နိုင်တာပေါ့
။ဟုတ်ကဲ့တကယ်တော့ဒီ Facebook တို့ဒီလူမှုကွန်ရက်တွေဆိုတာဒီလူမှုတိုင်းဝိုင်းချမ်းမှာဆက်သွယ်ဖို့ဆိုပြီးတော့ဟိုစခဲ့ပြီမြင်လဲအခုချိန်မှာတော့လူမှုကွန်ရက်တွေကိုယ်တိုင်ကလည်းဟိုလူမှုရေးတွေတက်တက်မဟုတ်တော့ဘဲဆက်စွာပြောလို့ပေါ့လေနိုင်ငံရေးစီးပွားရေးနောက်ဒီသတင်းမီဒီယာတွေလို့ပုံစံအသွင်အရလည်းပြောင်းလာတဲ့အခြေအနေရှိနေတာဟုတ်ဆိုတော့ဒီမြန်မာနိုင်ငံမှာဒီလူမှုကွန်ရက်တွေအမုန်းစကားဖြန့်နေတယ်ဆိုတဲ့ကိစ္စကိုဒီကုလသမဂ္ဂအရာရှိတွေထောက်ပြရတဲ့ပတ်သက်လို့ဟိုပြီးခဲ့တဲ့ရက်ပိုင်းမှာ Facebook ကဟိုတုံ့ပြန်တာလည်းကျွန်တော်တို့တွေ့လိုက်ရပါတယ်သူတို့ကတော့ဒီတခြားလုံးဒီပြဿနာကိုတံပြန်မှုကြိုးစားနေတာရှိရဲဆိုပြီးပြောပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့ကျွန်တော်ကိုဟိုတက်ဆွေဝင်ရဲ့သဘောထားကိုကြည့်ချင်ပါတယ်ဟိုကြားချင်ပါတယ်ခင်ဗျာဒီ Facebook ကလုံနေရဆိုရင်ဟိုသူတို့ကြိုးပမ်းနေတဲ့ကိစ္စကြီးလုံလောက်မှုရောရှိရဲလားဘာဖြစ်လို့လဲဆိုတော့ဆက်စပ်ကိုရေးဈေးရသူထောက်ပြသလိုပဲပေါ့လေအထူးသဖြင့်ကျွန်တော်မြန်မာနိုင်ငံလိုထိလွယ်ရှာလဲချင်းနေမျိုးတွေရှိရဲနိုင်ငံမျိုးမှာပို့ပြီးတော့အားစိုက်တာမျိုးအရင်းနှီးစိုက်တာမျိုးကြီးမလိုအပ်နိုင်ဘူးလားခင်ဗျာ
လို့ပါလေခင်ဗျာကျွန်တော်တို့ကအနေနဲ့ပြောပါမယ်ဒီ Facebook ကဒီမြန်မာတင်းမရှိပါဘူးဒီ Facebook မှာတင်းတာဒီမြန်မာမှာလက်ရှိဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ကြိုက်လို့လူကြုံလာနေကြပါတယ်အဲ့တော့ဒီလက်ရှိအဲ့ Facebook ကဒီမြန်မာပြည်ကိုဒီတာဝန်ခံမိကြိုင်တဲ့လူတွေအနေနဲ့ကဒီမြန်မာပြည်ရဲ့အခြေအနေကိုဒီနိုင်ငံရေးအခြေအနေလူမျိုးအခြေအနေတော့မများမနေနိုင်ဘူးကျွန်တော်လည်းစပ်ပါတယ်ကျွန်တော်ဒီအရင်ကလည်းဒီပြီးခဲ့တဲ့ဆရာတော်ကတော့ပြောပါမယ်ဒီကျွန်တော်တို့ရဲ့ရုပ်ဖွင့်ရှိတဲ့တချို့နဲ့ဒီ Facebook ကဒီ Accept City ဆိုင်ရာဒီတော့ဝင်နေတယ်ကျွန်တော်တို့ဒီလိုလိုကြည့်ကြတာကိုရှိရတယ်ဒီဒီအဲ့ဒါလည်းကျွန်တော်တို့ဒီကျွန်တော်တို့ဒီအရက်ကိုကြည့်ပကံမြင်နေတယ်လို့ပြောပြကြတာမျိုးလည်းရှိပါတယ်စိတ်ပိုင်းလည်းကျွန်တော်ပြီးရတာမျိုးလည်းရှိပါတယ်အဲ့တော့ဒီဥမာ ကျွန်တော်တို့ဒီပြီးခဲ့တဲ့ခေါက်တော့ကလားဆိုတဲ့ဝဟာရကို Facebook မှာရေးလို့ရှိရင်တန်းခံရဆိုရတာ။ဒါကြောင့်တို့အနေနဲ့ဒီဟိုရေးတဲ့ content နဲ့အပိုင်းကိုမကြည့်ဘဲနဲ့ဒီတော့ဘယ်လိုရေးရတဲ့ intention ကိုမကြည့်ဘဲနဲ့ချက်ကလေးမြင်လို့ရှိရင်ဒါကိုပန်းလိုက်တယ်ဘောနော်ဒီကနေဖက်ထုတ်လိုက်ရဆိုရဟာကြီးကဒါတကယ်တော့လက်ပြမကြဘူးလက်ပြမကြဘူး။ရေးတဲ့သူရဲ့ဘယ်လိုမျိုးဘောဟာ motive ခေါ်တာပေါ့ကျွန်တော်ဘယ်လိုမျိုးလောက်ကိုရနေပြီဒီဟာကိုဖြစ်ဖြစ်ခြင်းနဲ့စိတ်ဆန္ဒပါလေဆိုတာမျိုးလေ့လာနေတဲ့နေရာဒီဘုရင်မှာရှိလို့လို့နေတယ်ကျွန်တော်ဒီမြန်မာပြည်ဟာမျိုးဆက်ကိုဒီမြန်မာပြည်ကိုမြန်မာပြည်ရဲ့နိုင်ငံရေးလူမျိုးအခြေအနေကိုကံကောင်းသားနေတဲ့အိမ်မော်ဖိတ်ကြလို့ဟာမျိုးကြီး Facebook ကထားဘူးလို့နေတယ်နောက်တစ်ခုကကျတော့ကျွန်တော် Facebook ကြည့်ရတယ်အရက်ပါဖွင့်ကြည့်ရတယ်ပို့ပြီးတော့ကြည့်ရဖို့ကျွန်တော်ရှိဖို့နေလိမ့်မယ်လက်ရှိမှာကျွန်တော်များလေထားတာတော့အရက်ပါဖွင့်ကြည့်ရတယ်တချို့လည်း Facebook နဲ့ချိတ်ဆက်နေကြတဲ့ဒီဟိုဟာစိတ်ကားမှုဖြစ်ရှိတယ်တို့ပြောရောက်ရအောင်မလို့
โอเค
ดูแลเลยดิพี่ๆเนี่ยดูว่าดิดิอนุญาตให้ลงชาหมู่ลงได้สิคือดิปกติเราจะแชร์ให้กันอยู่อย่างไม่ผิดเลยสมมุติเราชื่อตลอดเรา Facebook account ที่ได้แชร์อันนี้เราผิดไปแต่เราแชร์แล้วว่าเราไม่ก้าวในอยู่ในแชร์หมู่การอยู่ผิดเลยถ้าดูอะไรอยู่อยู่สมมุติเราตัวเองแต่เราไอ้นี่แชร์ให้ลูกไปแชร์ให้ล่ะมีแต่ปุ๊ตัวปุ๊ตัดได้นานๆออกทีแล้วตัวอะไรอยู่ล่ะတကယ်ဒီနေ့အကောင့်ကိုကြောက်ရပူမတက်တဲ့ခါကျတော့ဘာမှပြဿနာမရှိဘူး။ကျွန်တော်ကဝိုင်းပြီးရပူတင်တဲ့ခါကျတော့ရပူတက်တဲ့အခြေဘက်ကိုကြည့်ကြည့်ရမျိုး။အဲ့တော့စိတ်ပုံတိုင်းပုံအားရအများကြီးတော့ရှိတယ်။ဒါလိုလည်းတို့ရင်နဲ့ဒီမြန်မာပြည်ကြောင်းတကယ်ကြီးရနားလေတဲ့လူတွေတိုင်နေမှုတွေ၊ဒီမြန်မာပြည်ကြောင်းတကယ်နားလေလူတွေဆက်မှုတွေနဲ့ဒီ Facebook ရဲ့အခုဒီကဆုံးလုပ်လိုက်တဲ့ဥရရသူကိုဒီဥရသူရဲ့ Facebook page ကိုကျွန်တော်တို့ဒီမိုးစကားနဲ့ဆုံးရှုံးမှုအတွက်ဟိုပြဿနာဖြစ်စီရတဲ့အတွက်ကြောင့်မျိုးတိတ်တယ်ဆိုတာမျိုးဆုံးရှုံးမှုလုပ်လိုက်တာမျိုးဖြစ်ကုန်လာရှိတယ်။ဒါလိုက်တကြီးရဲ့နားလေပြီးအဲ့မျိုးဆိုလို့ရှိရင်ကျွန်တော်တို့ဟိုဟာထောက်ခံရမယ်ပေါ့နော်လက်ခံရသို့တော့ဒီတကောင်လေးကနေပြဖြတ်နေရမှုသူတို့မှလေးတဲ့ဒီဒါမျိုးကြီးအပေါင်းစကားဒီဟိုမီလန်ဘောကအကောက်ဘောကနေပြဝေးရမှုရှိတယ်ဥရရတကယ်ဖိတ်ကိုအကောက်မှာဆိုချေဒါမျိုးကိုဒါဒီရရဲ့ရှိရှိမပြောရမျိုးကလေးပေါ့နော်အဲ့ဒါပုံပြီးဆိုရအကောက်လည်းအများကြီးရှိတယ်ဒါပေမဲ့သူတို့အနေနဲ့စီးရိတ်နိုင်လို့ရှောက်ပြီးလည်းလို့ဆိုတာပဲမလုပ်နိုင်ကြဘူးသူတို့ယူအားနေတဲ့ Facebook ရဲ့ဒီဒါမျိုးလူမျိုးပါတာကြီးသူ့နိုင်ငံကြီးတတိယဖြစ်အောင်ခံပြီးရဒီပို့စီကို Facebook ကနေပြီးတော့ဒီအရေးယူဆောင်ရမယ့်အတိုင်းမှာအရေးအားနေတာကျွန်တော်တွေ့ရပါတယ်
။ဟုတ်ကဲ့ကိုသက်ဆိုရင်ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရှိနေပါတယ်။အရင်ဆုံးတစ်ယောက်ကတော့မြန်မာနိုင်ငံကိုကိုကမောင်လင်းဖြစ်ပါတယ်။ကိုကမောင်လင်းရဲ့သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ညာ။ Internet ကိုအတော့ကြီးပညာမဲ့အတော့ကြီးလေအတော့ကြီးရဲ့ဂျင်းရောကြောင့်အမောလူအမောတော့ဗတ်ကျအတော့ကြီးလေကြပြီပညာမဲ့ကျင်းလို့တောင်းနေကျင်းဒီမိမိအတွက်မကောင်းအတူတဘာတယ်မကောင်းတိုင်းပြည်တယ်မကောင်းဖြစ်ပါရဲ့အမောစကားမောစကားဖြစ်စီတော့အားများပြီးဆုံးပြီးဒါသာရေးစင်းရောက်များတော့နိုင်ငံကဆက်ဆံရေးကိုလည်းထိခိုက်စီပါလေဆိုတော့ဘာသာဝင်များကြီးခုံနိကကိုလည်းထိခိုက်စီပါလေတခိုင်းကြီးရဲ့ပြဿနာဖြစ်ရခြင်းအဓိကအကြောင်းရင်းကြီးအမောစကားပွားနေတော့မိဝါများများကအစာပြင်းပြီးဖြစ်နိုင်ပါသည်ဒီကကလည်းအမောစကားများကြီးဆိုရှမ်းညာကိုလည်းကြည့်အောင်အတားအဝယ်မပြီးနိုင်ကြပါလေဆက်အရင်ကအပပီးနေရင်ဖြစ်ပါလေ
ဆိုတော့နောက်တစ်ခုကျွန်တော်အလှည့်ပေးချင်ပါတယ်မလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါခင်ဗျအ
ဲ Facebook အကြောင်းပြောရရင်တော့ကျွန်တော်ကတော့ဒီမှာတော့အရင်တော့ပေါ့နော်ဟိုစင်ကာပူမှာအဝါဖြစ်တဲ့အခါကျတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့က Yahoo တို့ Messenger တို့နဲ့အရင်ထုတ်ကြတာပေါ့နော်ထုတ်ကြတဲ့အခါမှာစင်ကာပူမှာတော့အဲ့လိုအင်တာနက် revolution နဲ့ဖြစ်ပေါ်လာကြမှာသူကဥပေရှုတော့အရာတေချာလေးလာပြီးတော့မှသင်ပြရတဲ့သဘောဖြစ်တယ်ဗျအဲ့ဒီတော့ကတော့ chat line လောက်ပါပဲ chat line တော့ပါပဲကျွန်တော်တို့ကဥမာတကူလူတယောက်ကိုဟလာစော်ကားတာတို့ဥမာတကူနှိမ့်ချတာတို့အတေဖြစ်တာတို့ဖြစ်လို့ရှိရင်တရားဥပေရအစွဲခံရနိုင်တယ်ပေါ့နော်အစွဲခံရတယ်ဆိုတာလေတယောက်နှစ်ယောက်တရားဥပေလုံးလိုက်တာနဲ့ပဲကျွန်တော်တို့လည်းတည်တဲ့အတွက်များသောအားဖြင့်အလေးအကျင့်စင်ကာပူနိုင်ငံမှာတော့လူအများစုဟာလေးကျင့်ရတော့လကောင်းပါရရတော့လကောင်း။ဟောပေါ့တခြားလူကိုထိခိုက်နိုင်တဲ့အပြုအမူအလုပ်ကံကိုမလုပ်လေလုပ်တာမရှိဘူးပေါ့နော်။တရားဥပဒေစိုးမိုးတဲ့သဘောလည်းပါတယ်။ဥပဒေရဲ့အကာအကွယ်နဲ့ဟိုလုပ်တဲ့သဘောလည်းပါတယ်။မြန်မာပြည်မှာကြတော့ဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ Facebook ပေါ်လာတဲ့အချိန်နောက်တစ်ခုကဟိုနိုင်ငံရေးရလည်းအပြောင်းလဲဖြစ်တဲ့အချိန်လူတွေကလည်းခံစားချက်မျိုးမျိုးရှိတဲ့အချိန်မှာ Facebook ကိုအသုံးများတယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့တစ်ခါတလေကြတော့လေခုအမုန်းတရားဟောပေါ့ဖြန့်နယ်လို့စကားပြောပြီးမယ်။တချို့ကိစ္စတွေကြတော့ကျွန်တော်မြင်လာကြတော့အဲ့လိုမမြင်မဲနဲ့ဟောပေါ့နော်ဟိုပညာရစီတဲ့အကြောင်းလည်းရှိပါတယ်ဗျ
။ဒါ
ပေမဲ့ဘာကြောင့်ဒီလိုဖြစ်လဲဆိုတော့တူရင်းပြောရလို့ရှိရင်တော့များသောအားဖြင့်မီဒီယာပေါ့နော် print media တွေမှာတာဝန်ရှိတယ်လို့ထင်ပါတယ်။ သူတို့ကအမှန်ကန်ဆုံးသောသတင်းကိုအများပြည်သူမပေးနိုင်တဲ့အတွက်အာရတဲ့ information ကို Facebook ကအထက်တချင်းယူသုံးတဲ့အတွက် Facebook ပေါ်မှာမားတာရောမှန်တာရောခုနပြောလို့ဥပဒေအားနည်းမှုတွေကိုအကာအကွယ်ပြုပြီးတော့ဟလာနော်ဟိုလူစလိုပုံဖော်တဲ့အတွက် Facebook လောကကဒီလိုဖြစ်တယ်လို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကို Facebook ကနေမှတ်ချက်ပေးတာတချို့လည်းရှိပါသေးတယ်စုမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမထွေးဆိုတဲ့အကောင်ကပြည်သူကိုအကျိုးမပြုဘဲနဲ့ကိုကျိုးသမားစစ်အာဏာရှင်နဲ့အပေါင်းပါလူတစုကမိမိတို့ရဲ့အာဏာလက်လို့မဆုံးရှုံးစေရတဲ့ခုရဲနဲ့ငွေမဲကနေပြီးတော့ကျေးစားလူမိုက်တွေငှားရမ်းပြီးတော့လူမှုကွန်ရက်မှာအမုန်းတရားအဖြန့်ဝေဆုံးဖြစ်ပါတယ်လို့ရေးထားပါတယ်။နောက် Gimby Cup ဆိုတဲ့အကောင်ကမြမတက်မတော်ရဲ့စိတ်သက်စစ်စင်ရေးဌာနကအဆိုအဝါဆုံးပါတဲ့24နာရီသူတို့ Facebook ထိုင်ကြပါတယ်လို့ရေးထားပါတယ်။နောက်ဒီဟာဂျူလီ2ဆိုတဲ့တယောက်ကတော့ Facebook ဆိုတာတာလီယန်ဇယက်နဲ့အင်ဒါနယံတွေမှာမီးသွေးခဲနဲ့ရေးတဲ့အဆင့်မျိုးပါပဲလို့ရေးထားပါတယ်။နောက်ကိုတင်မြင့်ဆိုတဲ့အကောင့်ကတော့ကျောင်းစာသင်ခန်းထဲမှာကလူမှုဆက်ဆံရေးဘာသာရပ်ဆိုပြီးအထက်တန်းအထိပြဋ္ဌာန်းထားဖို့လိုလာပြီးဆိုတာကို Facebook ရဲ့ comment တွေကိုကြည့်ရင်သိတာပါတယ်ဆိုပြီးရေးထားပါတယ်ရှင်။
โอเคကျေးဇူးပါဒီ Facebook မှတ်ချက်တွေထဲမှာတော့ဒီ internet သုံးတဲ့သူတွေထဲမှာဟိုစိတ်ကနှိမ့်ချသူတွေနဲ့ပတ်သက်လို့ထောက်ပြတာတချို့လည်းတွေ့ပါတယ်တကယ်တော့ဒီ American လို့တိုးတက်တဲ့နိုင်ငံတွေမှာတော့မှဒီလူမှုကွန်ရက်ရဲ့အကျိုးဆက်တွေကတော့ရှိနေတော့မှဥမာဒီ Donald Trump ဆိုလို့ရှိရင် Twitter လူမှုကွန်ရက်ကိုအသုံးများပါတယ် Twitter ကနေသူရေးလိုက်တဲ့အတွက်သတင်းတွေမမြဲဆက်ဆံလူကြားတွေရောက်သွားရဆိုရင်လည်းဟိုပြည်ပြည်စုံစုံတစ်စုံလုံးကိုမသိရတဲ့အချိန်ခါမျိုးမှာဝေဖန်ခံရတာမျိုးကြုံရတယ်။နောက်တချို့ကိစ္စတွေမှာဆိုရင်လည်းမတိုင်မြင်မဲနဲ့အရင်စလိုပြောလိုက်တယ်ဆိုတာမျိုးသူ့ကိုပြောခံရတာမျိုးလည်းရှိဘူးပါလေ။ဆိုတော့ဒီ American လူငယ်တွေကြားမှာဆိုရင်လည်းဟိုအခုတုံးဟိုခေါ်ကြတာတော့ cyber bullying ပေါ့လေ။ internet online ပေါ်မှာတစ်ဖက်သားကိုအနိုင်ကျင့်တာမျိုးစော်ကားမော်ကားရေးသားတာမျိုးဆိုတဲ့ဟိုပြဿနာမျိုးတွေဟိုပေါ်ထွက်တာမျိုးတွေလည်းရှိပါတယ်။ဆိုတော့ဟိုဒိုင်းနဲ့ဟိုပတ်သက်လို့ပေါ့လေကျွန်တော်ဒီဆော့ဆော့ကျွန်တော်ကုကားဆိုဒီ New York Times စောင်းပါတဲ့မှာတော့ဒီအမုန်းစကားတွေမမှန်တဲ့နေဟိုပြန့်နေတဲ့နေရာမှာ तू ကစောင်းပါရှင်ရ तू ကပြောနေတာတော့ဒီနည်းပညာ platform ဆိုတာလေတုံးတဲ့လူတွေအခန့်ကဏ္ဍပိုအရေးကြီးရယ်ဆိုပြီး तू ကဟိုသူတွေကတွေ့ရှိချက်တချို့ကိုလည်းကုကားထားတာကိုတွေ့ရပါတယ်။ဆိုတော့ဒီမဟုတ်မမှန်တဲ့သတင်းတွေအကြောင်းအရာတွေကပို့ပြီးတော့ပြန့်နှံ့လွယ်တဲ့သဘာဝရှိရယ်ဆိုပြီးတော့လည်း तू ကရေးပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဒီကိုစီရယ် तू ရဲ့တုံးတဲ့ချက်ကိုဟိုကြားချင်ပါတယ်ခင်ဗျာ။ဆိုတော့ဒီဒီလိုဖြစ်တဲ့နေရာမှာဒီ platform ဆိုတာလေလူရဲ့အခန့်ကဏ္ဍလေဘလောက်များအရေးပါနေလဲဒီတုံးတဲ့ user ရဲ့အခန့်ကဏ္ဍပေါ့လေ
အခုတော့ Facebook ကအများရန်သူဒါမျိုးတွေဒီဆော့ဆော့ဆိုင်ရရင်တော့ဝေဖန်ခံရရင်ကြောနေကြကြတာပေါ့နော်သူက platform ဖြစ်တယ်လူတွေပြောရတာကိုသူစင်မော်တင်ပေးတာပဲအဲ့တော့ဒီကတော့စင်မော်တက်ပြီးကပြတဲ့လူတွေပေါ့နော်အရေးလိုက်တဲ့လူတွေအတန်းတွေပဲကျွန်တော်တို့ဆိုင်နေဆိုပြီးတော့သူကတော့အများကြောလို့ရှိတာပေါ့အဲ့တော့မာဂျီဘယ်လောက်ပါဖြစ်နေလဲဆိုတော့ဒါကကျွန်တော်တို့ကဒီစာရုပ်ပေါ်လို့လက်တက်ဆန်းလို့ရတာ Facebook ကကျွန်တော်အလွယ်ဆုံးဖြစ်နေတယ်အဲ့ဒါတစ်ချက်ပေါ့နော်အခုကတော့မာဂျီကတော့အပိတ်ထားခံရနေပြီးတော့ကြာလာတဲ့ခါကျတော့အခုမှပြန်ပွင့်လာဖြစ်တဲ့အတွက်ဘောလုံးပေါ်ကြီးသွားကြည့်နေတယ်ဒီကျွန်တော်တို့ wine ဆဲကြတဲ့အာမျိုးပေါ့နော်ဆဲလိုက်တာဘာမှတော့မဟုတ်ဘူးသူဆဲလိုက်ရင်ရင်ထဲပေါ်တော့သူက wine ဆဲကြတာပြီး Facebook မှာလည်းဒီသဘောမျိုးကျွန်တော်တို့ဖြစ်နေအဲ့ဒါတစ်ခုနောက်ပြောတော့ဘာဖြစ်ပြန်လဲဆိုတော့ဒီဟိုကလည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့ကအကောင့်တွေကဒီ Facebook အကောင့်တွေကအတူတူလေကျွန်တော်တို့များတယ်သူနာမည်ရင်းနဲ့မဟုတ်ဘူးအဲ့ဒါကြတော့ကိုဆဲလိုက်တဲ့ဘာပြောပြောကိုတောင်းအောင်ယူရမလို့ဘောနော်ကိုလည်းဘူးမှမကြည့်ဘူးဆိုတော့အဲ့ဒီကြေညာတွေကြောင့်ကျွန်တော်တို့ရဲ့ဒီ Facebook ကတော့ညံ့ညမ်းတာပေါ့နော်နောက်တစ်ခုကတော့နိုင်ငံရေးကလည်းကျွန်တော်တို့ကဒီဒီမိုကရေစီကအခုမှကျွန်တော်တို့ကဆက်လာဖြစ်တော့တစ်ဖက်နဲ့တစ်ဖက်ကဘယ်လိုဒါအားပြန်ရမလဲဆိုတာကသိမသိကြသေးတဲ့ခါကျတော့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်တာတအားများနေတာတွေ့ရတယ်နောက်ပြီးတဲ့ခါကျတော့ဒါကတော့မြန်မာလူမျိုးစုရဲ့ဒါဘယ်လိုဘယ်လိုလဲတော့ကျွန်တော်တို့မသိဘူးတစ်ခုခုဆိုရင်တိတိနဲ့နဲ့ဝိုင်းပြီးတော့ကျွန်တော်တို့ဆင်းရဲကောင်းတာပေါ့နော်ဆိုတော့အဲ့လိုမျိုးတွေကလည်းတော်တော်လေးများတယ်အဲ့တော့တုံတုံခံလိုက်ရတဲ့လူဆိုရင်ဒီစိတ်ဓာတ်တွေပါလေကြာပြီးတော့ဟိုတခါလေလူညံသုံးသွားကြတောင်ရှိရတဲ့အာမျိုးတွေလည်းဖြစ်နေရပါတော့အဲ့တော့တို့တင်တာကဟိုဒီမျိုးစိဒီကျွန်တော်တို့ဇေယိုက်နဲ့လည်းဆိုင်နေပြီးနိုင်ငံရေးခြေနေပေါ့နော်အဲ့ဒါနဲ့လည်းဆိုင်နေပါတော့ပြီးရင်ဒီ platform ကလည်းမြန်မာလူမျိုးတွေရဲ့အကြိုက်နဲ့လည်းကြုံနေပုံရတယ်အဲ့ဒါဆိုဒီတခြားနေရာတွေတော့မပေါ်ပဲနဲ့ဒီ Facebook မှာမြန်မာတွေကအဓိကဒီ Facebook မှာပဲတဝဲနေလဲရှိပြီးတခြားနိုင်ငံတွေမှာဆိုရင်တော့ Facebook တွေမဟုတ်ပဲနဲ့တခြား platform တွေကအသုံးရလာတဲ့အခါကျတော့ဒီမှာတွေကျွန်တော်တို့ကသူတို့ဖြစ်နေပြီးတော့ Facebook တခုရဲ့ကိုကျွန်တော်တို့ကစက်တနာရှင်းလိုက်အောင်နဲ့ Facebook ကိုကောင်းတော့အောင်လုပ်နေတယ်ကျွန်တော်တို့ရဲ့ဒီအချင်းချင်းကငင်းညပုံရဒီကြောကြပါကြဒီဟာကြီးကကောင်းလာစရာတော့ပိုရှိတယ်ပေါ့နော်အဲ့တော့ပြောရမယ်ဆိုရင်တော့ဟိုဒီ Facebook တခုရဲ့မှာသူ့ပြုံနေတာစိုးကျိုးတွေရှိတယ်လို့မျိုး
ောင်းလို့လည်းရှိတယ်ဒီ platform တစ်ခုလည်းပေါ့မှာပြဿနာရှင်းနိုင်တယ်တခြားပြဿနာတွေအများကြီးဖြေလည်သွားနိုင်ကြတာရှိတယ်ကျွန်တော်လည်းအဲ့လိုမြင်ပါ
โอเคကျွန်တော်ဒီ Sunny Web အတွက်ကို email တွေနဲ့ပို့ပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်အရင်ဆုံးတစ်စာကတော့ American ပြည်သူကမောင်တတနာရဲ့စာပါသူကတော့ Facebook လူမှုကွန်ရက်ကိုလူတိုင်းသုံးနေတဲ့အတွက်ဆိုရှယ်ရှိသူကောင်းကျိုးတွေလည်းအများကြီးရှိပါတယ်ကောင်းကျိုးတွေကတော့အရင်ကလိုမိသားစုတွေစီစာရေးကြတဲ့အခါအမြန်ရောက်ပါစေလို့ဖျားတနေကြမလို့လည်းဖြစ်အချိန်တိုအတွင်းဆက်သွယ်နိုင်ကြပါတယ်ငွေကုန်ချေးကြလည်းတတ်တာသွားပါတယ်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့အာဏာပိုင်ရဲ့အကျင့်ပြည့်ချက်ဆမှုတွေနဲ့နိုင်ငံအဝန်းကမှုရင်းစုံတွေကိုအလင်းမြန်တည်ခွင့်ရတဲ့အတွက်တရားဥပဒေစိုးမိုးရေးကိုအထောက်အကူဖြစ်စေပါတယ်။တမိုင်းဝင်ရှားပါတပ်ပုံတွေအကြောင်းအရာတွေသိရှိခွင့်ရလို့ထင်ပေါ်ကျကြားသူတွေအကြောင်းတွေလည်းမှတ်သားခွင့်ရကြပါတယ်။ကျမိုင်းနဲ့ပတ်သက်တဲ့ဘုဒ္ဓဘာမျိုးစုံလည်းရနိုင်ပါတယ်။လူမှုကွန်ရက်ကတစ်ဆင့်ထင်ပေါ်ကျကြားသူတွေလည်းရှိကြပါတယ်။အစိုးရကကြည့်မယ်ဆိုရင်တော့စပါးတွေချဆင်းပြီးလူမှုပေါင်းသင်းဆက်ဆံရေးပိုင်းတွေမှာအရင်တုန်းကလို့ဝိုင်းဖွဲ့ထမ်းပြီးအကြောင်းအရာပေါင်းစုံကိုအမြင့်ချင်းဖလှယ်ဆွေးနွေးပြောဆိုတဲ့အလေးထားတွေရောင်းနေလာတာပါပဲဆိုပြီးသူကရေးပါတယ်။နောက်တူကတော့ဒေါက်တာကျော်ရှင်ဆိုပြီးတော့မြန်မာနိုင်ငံပို့ထားတာပါ။ဆုံးမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီသူရေးထားတာကတော့မြန်မာပြည်ရဲ့တခုတည်းသောဆိုရှယ်မီဒီယာက Facebook ဖြစ်ပါတယ်ဘသူကိုကြည်ကြည်ပွတ်နေတာပဲတွေ့ရပါတယ်အစိုးမဆိုတာပါဘူးအခုမှသုံးကြရတာမဟုတ်လား Facebook ဆိုတာအမုန်းစကားတွေပြန်ပွားအောင်ဖြန့်ချီတဲ့နေရာမှာအဓိကနေရာတစ်ခုဖြစ်တယ်ဆိုတာကိုတော့လုံးဝလက်ခံလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ရဲဝဲကတငယ်ချင်းအပေါင်းအသင်းမိတ်ဆွေဆရာသမားအလှဆောင်နဲ့နေ့စဉ်တွေ့နိုင်ဆုံနိုင်စကားပြောနိုင်တဲ့မီဒီယာကြီးတစ်ခုဖြစ်နေပါပြီအလှူဒါနပြုတဲ့သူတွေရှိရင်ဝမ်းမြောက်စွာနဲ့တာဓုခေါ်နိုင်ပါတယ်တာရေးနာရေးလူမှုရေး update တွေကိုလည်းကိုယ်တိုင်မြင်နိုင်ကြားနိုင်လို့ဝေးလံခေါင်ခိုက်တဲ့ဒေသတွေအတွက်အကျိုးထူးပါတယ်နေ့စဉ်ဖြစ်ထွန်းတိုးတက်မှုတွေကိုလည်းအများသိအောင်လို့ Facebook ကနေတစင်မျှဝေလို့ရနေပါပြီတချို့သောဖုန်းတော်ကြီးတွေတောင်မှဒီ Facebook ကနေတစင်အစုံးမတွေတရားတော်တွေတင်ပေးနေတာအလုံးမဲ့ဝမ်းမြောက်ရပါတယ်လူဆိုတာကတော့ဇယိုက်မျိုးမျိုးနဲ့နေကြတာပါဒေါသဇယိုက်ရှိသူကတော့သူ့ဝါသနာအတိုင်းအမုန်းစကားပြောမှသိချပါတယ်မိတောင်မှတုံးတက်ရင်မိတ်ဆွေဖြစ်ပါတဲ့ဒီကနေ့ခင်မာတော့လူချင်းဝင်နဲ့မညီတဲ့သူတွေကို66ကားကြီးနဲ့အရေးယူနေတာလေးလည်းရှိပါတယ် Facebook သုံးဆွဲသူလူတဦးချင်းအပေါ်မှာ၎င်းဘေးကမြင်သူတဦးချင်းအပေါ်မှာ၎င်းမူတည်တယ်လို့မြင်မိပါကြောင်းဆိုပြီးဒေါက်တာကျော်ရှင်ကရေးထားပါတယ်ရှင
်ဟုတ်ကဲ့ပါနောက်တစ်ဒီ Facebook ကမှတ်ချက်တချို့မှာဆိုရင်လည်းကိုကိုဆိုတဲ့အကောင့်ကတော့မီဒီယာခန့်ကဏ္ဍကနိုင်ငံတကာအတွက်အလွန်အရေးကြီးကြောင်းကိုလူလဲတင်လာလဲရင်သိကောင်းမှာပါပဲဗျာတဲ့နောက်တစ်ယောက်ကတော့တွတ်ပြီးရသူကတော့ပြောပြစီခင်ဗျားရဲ့ Facebook လူမှုကွန်ရက်ကမြန်မာပြည်သူတွေအတွက်တန်ဖိုးဖြတ်နိုင်သောသတင်းဌာနတစ်ခုဖြစ်ပါတယ်သတင်းအမှောင်ချသောမြန်မာနိုင်ငံအတွက်အရန်ကျေးဇူးများကြောင်းပြောပြစီခင်ဗျားဆိုပြီးရေးပါတယ်ဆိုတော့သူတို့တွေရဲ့ဒီမှတ်ချက်တွေမှာတော့ဒီလူမှုဆက်ဆံရေးတွေမကဘဲသတင်းအချက်လက်ရဖို့အတွက်ကိုပါ Facebook ကိုအားကိုးနေရတာမြင်လာပါတယ်ဆိုတော့ဒီနေရာမှာလူမှုကွန်ရက်ပေါ်ကသတင်းတွေဆိုတာဟုတ်တာရောမဟုတ်တာတွေရောရောထွေးနေလေးရှိရဲဆိုတော့သတင်းအချက်လက်တွေကိုမှန်မှန်ငါထုတ်ပြန်နိုင်မယ်ပေါ်ပြနိုင်မယ်ဆိုရင်ရောဒီအမုန်းစကားတွေမှန်မှန်သတင်းတွေကိုတမင်သက်သက်ဖြတ်နေတာတွေကိုတားဆီးရမရောက်နိုင်ဘူးလားကိုသက်ဆိုရင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီလူမှုကွန်ရက်ကမှန်မှန်ရဲ့ကြောင်လက်တော်ဒီသတင်းမှန်ဖြတ်လို့ရတဲ့အပိုင်းတွေနဲ့ကျွန်တော်ကြားရိုက်ကတော့ရပါတယ်ဒီတိုင်းမှာလေဒီသတင်းမှန်ကိုကျွန်တော်တို့ဒီဖြတ်မှုတွေကဒီမီဒီယာတွေတိုင်းမှာလည်းလို့ဆိုရပါကြတယ်ဒီလိုမျိုးရှိပါတယ်အဲ့တော့ဒီတရားဥပဒေစိုးမိုးရေးကိုကျွန်တော်အမြဲတမ်းကျွန်တော်ပြောပါတယ်ဒီ cyber law ပုံစံမျိုးပေါ်တော့ကျွန်တော်တကယ်ဒီ Facebook ကနေပြီးတော့ဒီကျွန်တော်ဒီလက်မဲ့ဖြတ်နေကိစ္စမျိုးကြီးဒါ Facebook ကိုအသုံးချပြီးတော့ဒီဟိုအပြင်ကမြေဒီ Digital Law ပုံစံလေးတာမျိုးဒါမျိုးကိစ္စမျိုးကိုအစိုးရကနေပြီးတော့ဖြည်းဖြည်းလေးရောက်ရည်ရွယ်နိုင်တဲ့ solution လုပ်တဲ့ဒီလေတော့ရပါလိမ့်မယ်ဆရာဒီပရမတ်ကပြောခဲ့တယ်လို့ကျွန်တော်တို့ဒီလူတွေကဒီ Facebook ကိုဟိုဒီလိုမျိုးအကောင့်အဖြစ်ကိုပြပြမယ်လို့တတိယပြပြမယ်လို့လည်းဒီရှိနေတာကြီးကြိုးနေတာပြောလို့ရတဲ့ခါကျတော့ဒီတတိယနေကမျိုးစုံဖွဲ့လို့ရတာမျိုးလည်းရှိတယ်။ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီမနေ့ကဒီကုညာရေးကိုဒီချင်းချောက်တဲ့အဖြစ်တွေတခုကျွန်တော်မနေ့က Facebook မှာတက်လာအောင်လို့တွေ့ရတယ်။ကုညာရေးကိုဟိုတနေ့ကပြတ်တယ်လို့ဥပ္ပုံကြီးကိုတက်ထားရလိမ့်မယ်ဆိုတော့ဒီအဲလူတွေကချင်းချောက်ကြတဲ့အဖြစ်တွေတခုသူမျက်နှာကြီးကြားပြတာလေ။ဒါဆိုလို့ရှိရင်ကလူမှုကွန်ရက်ကိုအသုံးပြုပြီးတော့ဒါလူတွေရဲ့အသက်ကိုချင်းချောက်တဲ့ပုံစံမျိုးဖြစ်လာတယ်။ဒါကြောင့်တိုင်းရှိသူတွေမတိုင်းရှိသူတွေဖြစ်ဆိုဒါမျိုးကြရနေပြီးတော့ဒါမျိုးအရေးကြီးလို့လည်းကျွန်တော်နေရစရတယ်။အဲတိုင်းမလုပ်လို့ဆိုတော့မဟုတ်ဘူးပြီးတော့အဲဒါမျိုးဒီ social media ပေါ်ကနေပြီးတော့တုံးတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီအသေးစားစောင့်ကြည့်ကြည့်ရှုနေတွေကဒီကျွန်တော်ရေချေတော့ဆိုလို့ရှိရင်ဗျာဒီ email ဆောင်မီဒီယာနဲ့ထောက်ဆောင်ရနေလို့ပါပြချခဲ့တာမျိုးတွေဒီရှိသဖြင့်ကောင်းကောင်းနဲ့အများကြီးခံရရတယ်ဒီ2009ခု2009အရေးကြီးမှာရှိသဖြင့်ကောင်းကောင်းနဲ့ခံရရတယ်2009ခုမှာတာခဲ့တဲ့ဒီဒီအများကြီးရှိဥပမာကုနေကုန်းတဲ့လူဆိုလို့ဆိုလို့ရှိရင်ဒီလိုမျိုးဥပဒေဟာဒီတခြားတင်ရတာသူတို့ဒီလုပ်မယ်ဆိုလို့ရှိရင်လေတကယ်လုပ်နိုင်လေဟာဒီတကယ်လုပ်ခဲ့တာမျိုးရှိရင်လုပ်နိုင်ရဲ့ဒီ Facebook နိုင်တဲ့ capacity ရှိတယ်ဒါနဲ့ဓာယူကြတော့တရားဥပဒေစိုးမိုးကြီးကဘာမှမရှိဘူး Facebook မှာလောကကြီးဖြစ်နေတာဖြစ်ဆက်ဆိုတာမျိုးဖြစ်နေတယ်ကျွန်တော်နေတယ်ဆိုရတယ်အဲ့တော့အစိုးရရဲ့တရားဥပဒေစိုးမိုးကြီးရဲ့က
ပါဝင်ဆွေးနွေးပေးတဲ့ကိုသက်ဆွေဝင်ကိုစီရဲ့သူနဲ့အီးမေးလ်စာရေးပို့ရသူတွေကိုရဆွေးနွေးရသူတွေအားလုံးနဲ့တော်တော်ရှင်တွေအတူပဲကျေးဇူးတင်ပါတယ်ခင်ဗျာဒီပါဝင်ဆွေးနွေးပေးတဲ့ကိုသက်ဆွေဝင်ကိုစီရဲ့သူနဲ့အီးမေးလ်စာရေးပို့ရသူတွေကိုရဆွေးနွေးရသူတွေအားလုံးနဲ့တော်တော်ရှင်တွေအတူပဲကျေးဇူးတင်ပါတယ်ခင်ဗျာကိုအောင်လုံးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ည8:00လေးလမ်းစွဲနေ့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20kHz တင် 9.3 တုံညလိုင်းဒိုမီတာ29kHz 88.9ကနေပြန်ပြီးတော့နားဆင်နိုင်တယ်လို့ voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်
ပြည်ဝင်အမေရိကန်အတိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကြွကြွသိမ်းကပြောပြပေးပါဦးမရှင်။ရိုဟင်ဂျာတက်တဲဟာမြန်မာနိုင်ငံရဲ့ကိစ္စမဟုတ်ဘဲဒေသတွင်းလူမျိုးရေးဆိုင်ရာအန်ဒရယ်အဆင့်တီရောက်သွားနိုင်တယ်လို့မလေးရှားဝန်ကြီးချုပ်နာဂျက်ဘရိုဇက်ကသတိပေးလိုက်ပါတယ်။အော်စတြေးလျနိုင်ငံမှာကျင်းပတဲ့အာဆီယံအော်စတြေးလျထိပ်သီ ဒီနေ့ကတော့ဒီမှာတော့ကျွန်တော်တို့တရားတော့ဒီဥပဒေအရကျူးစာခဲ့ကြပါတယ်ဒါပေမဲ့လည်းတောင်ဆန်းစုကြည်ဟာတန်တမာရေးအကာအကွယ်ကြတာပြီဖြစ်တာကြောင့်အဲဒီလိုတရားမစွဲနိုင်ဘူးလို့ဆိုပြီးဩစတြေးလျရှေ့နေကျုကပယ်ချလိုက်ပါတယ် Yaruga Tukan Ayare, FBI, Tudia Nunjayemu, Andrew McKay, Tune, the Maradona Trump Duja, Yosu, Septo Gerarigu, Dizik Matata Elu, the Nimidia Riga, Sinima, Bojavare, Mr. McKay, Gu, the Maratranga, La Doja, Luisinja, Weben, Pitinari, Lokabi, Taujani, Nomaro, Sinijo, Jeff Sessionska, Yarugani, Tobiladava, Mr. McKay, FBI, Matawan Tanara, Nebona Sejo, with Jibi, and Yinza, you measure Matangi, Neye Lumawe, a Tokayarawa. ရုပ်ရဖေချာအရင်ဖေချာခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းရေးဘျူရိုFBIညွှန်ကြားရေးမှုရောက်ဟောင်းဂျေးမ့်စ်ကိုမီကအမေရိကန်လူထုအနေနဲ့ဘယ်သူဟာကွန်ပျူတာတူဖြစ်ပြီးဘယ်သူကတော့ကွန်ပျူတာတူမဟုတ်ဘူးဆိုတာမကြခင်ဆုံးဖြတ်လိုက်မယ်လို့ပြောလိုက်ပါတယ်မစ္စတာကိုမီကသမ္မတကြီးခင်ဗျာကျွန်တော်ပြောမယ်အကြောင်းအရာတွေကိုအမေရိကန်လူထုမကြခင်မှာပဲကြားရပါတော့မယ်ဘယ်သူဟာလေးစားကွန Jalabi Pite, Vladimir Pudingu, now Chongnet the Dandre, Yuja Melu Kamayabari, Tamara Pudingu, Sinkome, Pepebet, Umale Shibu Miawakna.
The name and name can take Diane and the man and Gathering Jinjago, Gojo, Danger of Dabi Dorava, the next season Tolo Yemuga met in Jenajibi, the Dampa engineer got a Kevin Paula Chiparishin, the name and Ninian Nivet Tanai Wagani Kodanai, Tolu Messis in Rigo, Lindomita Sakoni Kilo has Dikon Chashitonia, Lindomita Sako Kilo has Tinganga Chadonia, Lindomita Nasanga, Kilo has Titiko Changarugani, Diet Pan Yunas in Namare, Yugo Nasing Gaja, Dredges to Demare, Dorasham Yaner about Namadi Lupida, Alon Shunlan.
This program has come to you from the Voice of America, Washington.